Welcome to the Voice of America in Burmese.
ငါလာကြကြပါခင်ဗျာတော်ရရှင်ပေါင်းဘေးရနေကင်းရှင်နဲ့နေ့တစ်နေ့ဖြစ်နေကြပါသေးလို့စွတောင်းမြတ်တာပို့တာပါတယ်2021ခုနှစ်ဇွန်လ6ရက်တနင်္ဂနွေညပဲပြည်ရမြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်ဒီစီမြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ COVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့ညမှာတော်ရရှင်တို့နားဆင်ရမယ့်အစီအစဉ်တွေမှာတော့
ကျွန်တော်တို့ဒီမိန်းတမ်းမျိုးနဲ့ဒီရှက်ကြရမှာအခုစိတ်ကောင်းစီဘက်ကစစ်တမ်းနဲ့ဒီတို့ကကိုကြီးတိုက်ပွဲဖြစ်နေတယ်မနေ့ရှင်းနိုင်ရနဲ့စ
ချင်းပြည်နယ်မင်းတပ်နဲ့ကြားပြည်နယ်ဒီမော့ဆိုဒေသတွေကိုမြန်မာစစ်ကောင်စီတပ်တွေကထိုးစစ်ဆင်တိုက်ခိုက်တာကြောင့်ဒေသခံတော်တော်များများထွက်ပြေးတိမ်းရှောင်နေရတဲ့တဲ့င်းကိုနားဆင်ရပါမယ်အပတ်စဉ်အစီအစဉ်တွေမှာတော့ Virtual University အကြောင်းဆွေးနွေးထားတဲ့မြန်မာအရေးဆွေးနွေးကဦးစီသူအောင်မြင့်ရဲ့တဲ့င်းသုံးသက်ချက်မဟိသနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍတို့နဲ့အတူသတင်းလေးကတုဒ္ဒအစီအစဉ်တွေကိုနားဆင်ကြရပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ဇော်ဝင်လိုက်တဲ့အတူမမြစင်အောင်ကတင်ပြပေးပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာလေးလကျော်လာပြီဖြစ်ပေမဲ့ဆန္ဒပြပွဲတွေဆက်ရှိနေသေးဖြစ်သလိုစစ်ကောင်စီဘက်ကအကြမ်းဖက်ဖြိုခွဲမှုတွေရှိနေတဲ့အတွက်ဒီကနေ့မှလည်းအသက်ဆုံးရှုံးမှုတွေရှိခဲ့ပါတယ်။စကိုင်းတိုင်းဒေသကြီးရင်းမပင်မြို့နယ်စီလောင်ကျေးရွာအနီးကစီဆွဲတောင်မှာဒီကနေ့မနေ့အစောပိုင်းကစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားအပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ဒေသခံတအူးကြာဆုံးသွားကြောင်းပြည်တွင်းသတင်းမီဒီယာတွေမှာဖော်ပြပါတယ်။ဒါ့အပြင်လက်ရှိအချိန်ထိတခြားထိခိုက်ဒဏ်ရာရသူတွေလည်းရှိနေကြောင်းနဲ့စစ်ကောင်စီဘက်ကအင်အားထပ်ဖြည့်တာတွေရှိတာကြောင့်ဒေသခံတွေဘေးကင်းရာကိုထွက်ပြေးတင်းရှောင်နေကြရတယ်လို့ဆိုပါတယ်။စကိုင်းတိုင်းတွင်းကမုံရွာကလေးတစဲဟုံးမလင်းဘုတနေမြို့တို့မှာလဲဆရာနာရှင်စန့်ကျင်ရေးစီဒီအမ်ဝန်ထမ်းများအားဝိုင်းဝန်းထောက်ပံ့ပေးရို့အတွက်ကျောင်းသားလူငယ်တွေပါဝင်တဲ့ဆန္ဒပြပွဲတွေအစီအစီပြုလုပ်ခဲ့ကြပါတယ်။ဒီကနေ့ဇွန်လ6ရက်နေ့မနေ့ပိုင်းကမန္တလေးမြို့မှာဆက်မှုစုပေါင်းတပိတ်စစ်ကြောင်းနဲ့အထက်တန်းကျောင်းသူကျောင်းသားတွေရဲ့တပိတ်စစ်ကြောင်းတွေပူးပေါင်းပြီးဆရာနာရှင်ကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲပြုလုပ်ခဲ့ကြပါတယ်။ချီတဲ့ဆန္ဒပြသူတွေကဆရာနာရှင်ကြဆုံးရေးမတရားဖမ်းဆီးခံရသူတွေလွတ်မြောက်ရေးဖက်ဒရယ်ဒီမိုကရေစီရရှိရေးစတဲ့ကြွေးကြော်ဆန္ဒတွေကိုအဟိပီးချီတဲ့ဆန္ဒပြခဲ့ကြတာပါဆရာနာသိမ့်မှုစန့်ကျင်တဲ့ဆန္ဒပြပွဲတွေနေ့စဉ်ပြုလုပ်နေတဲ့တနင်္သာရီတိုင်းတဝယ်မြို့မှာလည်းတပ်ပေါင်းစုတပိတ်စစ်ကြောင်းနဲ့လူငယ်ရေးရာတပိတ်စစ်ကြောင်းတို့ဒီကနေ့မနေ့ပိုင်းကလမ်းမပေါ်ထွက်ချီတဲ့ဆန္ဒပြခဲ့ကြပါတယ်အားတို့ပဲရေပြူမြို့နယ်ကံပေါက်ဒေသမှာလဲဒီကနေ့ဆရာနာရှင်စန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။အိမ်တို့နေပြီးကြောက်နေရေးဘယ်လိုလုပ်ရအောင်လဲ။အိမ်တို့နေပြီးကြောက်နေရေးဘယ်လိုလုပ်ရအောင်လဲ။အော်တော်ယူတဲ့သေအိုသူတွေပါပြင်းနေလား။ဆက်ကျင်နေရဆက်ကျင်နေရ။ချင်းပြည်နယ်ဗမော်မြို့မှာ NLD ပါတီဝင်3ဦးအပါအဝင်အရသား2ဦးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကမနေ့ဇွန်လ5ရက်နေ့ညမှာဖမ်းဆီးခဲ့ပါတယ်။ဖားကန့်လုံခင်းဒေသမှာလည်းအစင်လာမပြည့်ဆရာနာရှင်စန့်ကျင်ရေးဆံကယ်တပိတ်ဒီကနေ့ပြုလုပ်ခဲ့ကြသလိုမိုးကောင်းမြို့မှာတော့ဒီကနေ့မနက်ပိုင်းကဆရာနာရှင်စန့်ကျင်ရေးပျောက်ကြားတပိတ်ပြုလုပ်ခဲ့ကြပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့မှာတော့တရုတ်ဩဇာခံအာဆီယံအဖွဲ့ကိုအလို့မရှိကြောင်းဒေသခံတွေကဆန္ဒဖော်ထုတ်ခဲ့ကြပါတယ်။မကွေးတိုင်းမြန်မြို့မှာလည်းဆရာနာရှင်စန့်ကျင်ရေးနဲ့စစ်ကြုံပညာရေးအလို့မရှိကြောင်းရာနဲ့ချီတဲ့ဒေသခံတွေဒီကနေ့မနက်ချီတဲ့ဆန္ဒဖော်ထုတ်ခဲ့သလိုမန္တလေးတိုင်းညောင်ဦးမြို့မှာလည်းဆရာနာရှင်စန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာမြန်မာစစ်ကောင်စီအနေနဲ့ပြည်တွင်းတည်ငြိမ်မှုရရှိရေးအတွက်အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနဲ့လက်တွဲလှုပ်ဆောင်သွားဖို့ဆန္ဒရှိကြောင်းအနာသိန်းစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ကပြောကြားလိုက်ပါတယ်အာဆီယံရဲ့အလက်ကျဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းနိုင်ငံဒုတိယနိုင်ငံသားရေးဝန်ကြီးအာရီဝမ်ဖေဟင်ယူဆော့ဖ်နဲ့အာဆီယံအတွင်းရေးမှူးချုပ်လင်ကျော့ခွိုင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဗိုလ်ချုပ်မူကြီးမေအောင်လှိုင်နဲ့ပြီးခဲ့တဲ့ဇွန်လ၄ရက်နေ့ကနေပြည်တော်မှာတနာရီကျော်ကြာလောက်တွေ့ဆုံခဲ့ကြတာပါ။အာဆီယံကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံခဲ့တဲ့အခြေအနေကိုမြန်မာနိုင်ငံဆိုင်ရာတရုတ်တမ္မာကြီးချန်ဟိုင်းနဲ့ဇွန်လ၅ရက်နေ့ကနေပြည်တော်မှာတွေ့ဆုံစဉ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ကတရုတ်တမ္မာကိုပြောကြားခဲ့တာဖြစ်ပါတယ်။တွေ့ဆုံမှုအတွင်းမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကိုဗိုလ်ချုပ်မူကြီးမေအောင်လှိုင်ကတရုတ်တမ္မာကြီးကိုပြောပြခဲ့ကြအောင်ရန်ကုန်မှာရှိတဲ့တရုတ်တန်ယုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တွေ့ဆုံမှုအတွင်းမြန်မာနဲ့အာဆီယံအကြားကသဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့တရုတ်ဘက်ကအားပေးကြအောင်အဲ့ဒီအတွက်တရုတ်ဘက်ကလည်းအပြုသဘောဆောင်တဲ့အခမ်းကဏ္ဍကနေကူညီပါဝင်ပေးသွားမှာဖြစ်ကြောင်းတမ္မကြီးချန်ဟိုင်းကကြေညာခဲ့တယ်လို့တရုတ်တန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့တရုတ်နိုင်ငံတို့ဇွန်လ9ရက်နေ့မှာ ပြည်နယ်ကအနောက်တောင်ပိုင်းခြုံချင်းမြို့မှာမတွေ့ဆုံခင်တရုတ်တမ္မာကြီးနဲ့မြန်မာစစ်ကောင်ဆောင်တို့တွေ့ဆုံကြတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံနေရာအတော်များများမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်နေတဲ့အပေါ်ထိုင်းနိုင်ငံအနေနဲ့စိုးရိမ်ပူပန်ကြောင်းနဲ့မြန်မာစစ်ကောင်ဆောင်တွေအနေနဲ့အာဆီယံနဲ့ရရှိထားတဲ့အချက်၅ချက်ပါသဘောတူညီချက်အကောင့်အဖော်ရေးကိုလိုလားကြောင်းထို ASEAN အရေးပေါ်အစည်းအဝေးအတွင်းရရှိခဲ့တဲ့အကြံဖက်မှုတွေဆုံးသက်ရေးနိုင်ငံရေးဆွေးနွေးမှုတွေလှုပ်ဆောင်ရေးနဲ့မြန်မာနိုင်ငံဆိုင်ရာ မြန်မာစစ်တပ်အနေနဲ့အာဆီယံသဘောတူညီချက်တွေကိုအ мян ဆုံးအကောင်အထည်ဖော်ဖို့လဲသူကတောင်းဆိုထားပါတယ်။ထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့အခြေအနေတွေကိုဖေဖော်ဝါရီလတရနေ့ကစလို့အနည်းကစောင့်ကြည့်နေကြကြောင်းမြန်မာအရေးနဲ့ပတ်သက်လို့နိုင်ငံတကာအတန်းဝိုင်းကထိုင်းနိုင်ငံအပေါ်မျှော်လင့်ချက်ထားကြတယ်ဆိုတာသူတို့အနေနဲ့သဘောပေါက်ကြောင်းတန်နိစံဂရကပြောပါတယ်။အင်းနည်း ဒီကနေ့ဆက်အနေနဲ့အာဆီယံနိုင်ငံသားရေးဌာနပြောခွင့်ရကကြီးညာချက်မှာဖော်ပြထားပါတယ်အာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့တရုတ်တို့လာမယ့်ရက်ပိုင်းအတွင်းတရုတ်နိုင်ငံမှာတွေ့ဆုံမှုရှိနေတဲ့အချိန်မှာမြန်မာအရေးနဲ့ပတ်သက်လို့ထိုင်းနိုင်ငံသားရေးဌာနကသူတို့ရဲ့သဘောထားကိုအခုလိုထုတ်ဖော်ပြောဆိုလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ ဟန်ဂရီနိုင်ငံဘူတာပက်မြို့မှာတရုတ်တက္ကသိုလ်တစ်ခုဖွင့်မဲ့ကိစ္စကိုထောင်နဲ့ချီတဲ့ဟန်ဂရီနိုင်ငံသားတွေစနေနေ့ကကန်ကွက်ဆန္ဒပြခဲ့ကြတာမှာတချို့ကနိုင်ငံတော်တစ္ဆာဖောင်မှုဟန်ဂရီငွေနဲ့စောင့်မဲ့ဟန်ဂရီတက္ကသိုလ်လို့ရေးသားထားတဲ့စာမျက်တွေကိုကန်ဆောင်ခဲ့ကြပါတယ်။စာနာပြသူတွေဟာဟန်ဂရီလွတ်တော်အစအဦးရှိကဖြတ်ပြီးချီတဲ့စာနာပြခဲ့ကြတာပါ။တရုတ်နိုင်င ဒီကနေ့ဆက်အောင်လို့ပြောပါရစေ။ဒါပေမဲ့အတိုက်ခံနိုင်ငံရေးသမားတွေနဲ့စီးပွားရေးပညာရှင်တွေကတော့တက္ကသိုလ်စောင့်မဲ့စီမံကိန်းဟာအကုန်ကြမြန်နိုင်တဲ့အပြင်ပွင့်လင်းမြင်သာမှုမရှိတဲ့အချက်တွေကိုထောက်ပြဝေဖန်နေကြပါတယ်ခင်ဗျာ။
ယူရီမေရီတန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိဖိုင်းတိုမီတာ32kHz 93.9ဖိုင်းတိုမီတာ31kHz 93.9ဖိုင်းတိုမီတာ90မြေkHz 96.9ဖိုင်းတိုမီတာ95မြေkHz 96.9ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင်။
မင်္ဂလာပါရှင်ကျမများသဖြင့်အောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးပါမယ်ရှင် Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာတနင်္ဂနွေနေ့မနေ့အစောပိုင်းစီးနွေအရတက္ကသိုလ်အတိုင်းအတာနဲ့ COVID-19 ကူးစက်သူတရာခုနစက်သုံးသန်းရှိပြီးသေဆုံးသူလေးသန်းနီးနီးရှိပြီဖြစ်ပါတယ်အိန္ဒိယမှာပြီးခဲ့တဲ့ 24နာရီအတွင်း ကူးစက်သူတသိန်း1000ကျော်နဲ့သေဆုံးသူ2600ကျော်ရှိပါတယ်။ဒါပေမဲ့ကူးစက်မှုနဲ့သေဆုံးမှုစီးရင်ဟာဒီထက်ပိုပြီးတော့များနိုင်တယ်လို့ကျန်းမာရေးဌာနကသတိပေးထားပါတယ်။တက္ကသိုလ်ကူးစက်မှုနဲ့အများဆုံးဖြစ်တဲ့အမေရိကန်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူ33ဒသမ3000ရှိပြီးအိန္ဒိယက24ဒသမ2000ရှိပါတယ်။ အမေရိကန်နိုင်ငံကနိုင်ငံတကာကိုကိုဗစ်-19ကာကွယ်ဆေးတန်းနဲ့ချီပြီးတော့လှူဒါန်းမယ်လို့အိမ်ဖြူတော်ကကြေညာထားပါတယ်။လာမယ့်2022အကုန်မှာတကမ္ဘာလုံး COVID-19 ကာကွယ်ဆေးထိုးပြီးအောင်လှုပ်ဆောင်ဖို့ဒီသတင်းပတ်ဗြိတိန်နိုင်ငံကွန်ဝေါ်မှာကျင်းပမယ့် G7 ဆက်မှုထိပ်သီးနိုင်ငံများဆွေးနွေးပွဲမှာဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကနိုင်ငံခေါင်းဆောင်တွေကိုတိုက်တွန်းသွားမယ်လို့ဒီကနေ့ကြေညာချက်ထုတ်ပြန်ထားပါတယ်။ ပြီးခဲ့တဲ့မေလကုန်ပိုင်းကိုဗစ်-19မှုအသစ်တွေ့ခဲ့တဲ့တရုတ်နိုင်ငံကွမ်ဂျူးမြို့မှာတော့စနေနေ့ကစပြီးတော့အသွားအလာကန့်သတ်မှုတွေကိုပြန်ပြီးတော့ချမှတ်ထားပါတယ်။စီးပွားရေးလုပ်ငန်းတွေနဲ့လူမှုရေးလှုပ်ရှားမှုတွေကန့်သတ်ထားသလိုမြို့နယ်တချို့မှာယထာသွားလာမှုတွေကိုပိတ်ပင်ထားပါတယ်။နန်ရှာပြည်နယ်မှာတော့စားတောက်ဆိုင်တွေထဲမှာလူတွေစားတောက်ခွင့်ကိုပိတ်ပင်ထားပြီးလူအများသွားလာရနေရာတွေန
အမေရိကန်အထက်လွှတ်တော်အမတ်3ဦးဒီကနေ့တင်းနင်းခုနေနေမှာထိုင်ဝမ်ကိုရောက်ရှိလာပြီးအမေရိကန်ပြည်ထောင်စုကထိုင်ဝမ်ကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေး9သိန်းခွဲလှူဒါန်းမယ်လို့ကြေညာလိုက်ပါတယ်။အခုလိုအမေရိကန်အမတ်တွေထိုင်ဝမ်ကိုရောက်လာပြီးတော့ကာကွယ်ဆေးလက်ဆောင်ပေးမယ်ဆိုတဲ့ကြေညာချက်ဟာထိုင်ဝမ်တို့ကာကွယ်ဆေးရရှိရေးမှာတရုတ်တို့ကကပြည့်ရပြည့်လုပ်နေတဲ့ဆိုတဲ့ဆွဆွဲချက်ထွက်ပေါ်ခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။ကာကွယ်ဆေးတွေလှူဒါန်းပေးမယ့်အပေါ်မှာထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကသမ္မတဂျိုးဘိုင်ဒန်အစိုးရကိုကျေးဇူးတင်ကြောင်းပြောပါတယ
်။我们十分感谢拜登政府伸出援手，将台湾列入第一波美国。
American ပြည်ထောင်စုကပထမဆုံးအတုကာကွယ်ဆေးလှူဒါန်းနဲ့နိုင်ငံရဲ့တိုင်းပြည်စီးနင်းထဲမှာထိုင်ဝမ်ကိုထည့်သွင်းတဲ့အတွက်သမ္မတဂျိုးဘိုင်ဒန်အစိုးရကိုကျေးဇူးတင်ပါတယ်။ထိုင်ဝမ်ကိုရောက်ရှိနေတဲ့အချက်လွတ်တော်အမတ်3ဦးကိုလည်းကျေးဇူးတင်ကြောင်းနဲ့ကာကွယ်ဆေးတွေဟာထိုင်ဝမ်အတွက်တော့အချိန်ကြီးရွာတဲ့မိုးလို့ဖြစ်ပြီးဒီအကူအညီအတွက်ကျမတို့စိတ်ထဲမှာအမြဲတမ်းရှိနေပါမယ်လို့ထိုင်ဝမ်သမ္မတကပြောသွားပါတယ်။ထိုင်ဝမ်ကိုရောက်နေတဲ့အမေရိကန်အထက်လွှတ်တော်အမတ်တွေဟာပါတီကြီးနှစ်ခုစလုံးကဖြစ်ပါတယ်။ Tammy Duckworth နဲ့ Christopher Kroon ဆိုဟာ Democratic ဖြစ်ပြီးတော့ Dan Sullivan ကတော့ Republican အမတ်ဖြစ်ပါတယ်။သူတို့ဟာထိုင်ဝမ်က Sanction လေးစိတ်ကိုစစ်လီရင်နဲ့ရောက်ရှိလာတာဖြစ်ပါတယ်။ထိုင်ဝမ်အနေနဲ့အခုအချိန်မှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာကိုသိရှိကြောင်းနဲ့မိတ်ဆွေတွေအနေနဲ့အမေရိကန်ကအခုလိုထိုင်ဝမ်ကိုရောက်ရှိလာတာဖြစ်တယ်လို့စီနေတာဒါကော့ကပြောပါတယ်ရှင်။ဤရနိုင်ငံမှာအမေရိကန်တပ်ဖွဲ့တွေအခြေစိုက်တဲ့ LRSAT Leader စခန်းပေါ်ဝေပြန်လာတဲ့မောင်းသူမဲ့အဝေးထိန် drone ရဲ့နှစင်းကိုကြားပြတ်ပြီးတော့ပစ်ချလိုက်တဲ့အကြောင်းဤရစစ်တပ်ကတနင်္ဂနွေနေ့ကပြောပါတယ်။ဤရဒေတာစန်တော်ချိန်မနေ့၁၂နှစ်ခွဲဝန်းကျင်မှာဒရုန်းယာဉ်တွေကိုပစ်ချလိုက်တာလို့စစ်တပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မေလ၈ရက်နေ့ကလည်းလူမပါတဲ့ဝေဟင်ဆောင်ကြည့်စနစ်နဲ့ LRSAT Leader စခန်းကိုပိတ်မှတ်ထားပြီးတော့တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးမဲ့ထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူး။ဒီကနေ့တနင်္ဂနွေနေ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘသူဘဝကမှသူတို့ရဲ့လက်ချက်ဆိုတာကိုချက်ချင်းပြောဆိုတာမျိုးလည်းမရှိသေးပါဘူးရှင်။ဒုတိယကမ္ဘာစစ်အတွင်းဂျမနာစီရီလက်ထဲကပြင်သစ်နဲ့ဥရောပကိုလွတ်မြောက်စေခဲ့တဲ့ D-Day ကန်တက်တိုက်ပွဲဆင်နွှဲခဲ့တဲ့89နှစ်မြောက်အထိမ်းအမှတ်အခမ်းအနားအကျော်များများကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပဖို့စီစဉ်ထားပါတယ်။1944ခုနှစ်ဇွန်လ6ရက်နေ့ကမဟာမိတ်တပ်ဖွဲ့ဝင်တသိန်းခွဲကျော်လောက်လျှို့ဝှက်နာမည်ပေးထားတဲ့ကမ်းခြေတွေမှာတိုက်ခိုက်ရေးလှေသင်္ဘော9000နဲ့ကန်တက်တိုက်ပွဲကိုဆင်နွှဲခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ခရီးသွားလာရေးကန့်သတ်မှုတွေပြဋ္ဌာန်းခဲ့တဲ့အတွက် American, Britain နဲ့ Canada နိုင်ငံကစစ်ပြန်ကြီးတွေနဲ့ကြာဆုံးစစ်သည်တွေရဲ့မိသားစုတွေဟာပြင်သစ်ကိုမသွားနိုင်တာနှစ်နှစ်ရှိပြီဖြစ်ပါတယ်။ကယောဂါကူးစက်မှုတွေကြောင့်အခမ်းအနားအတော်များများကိုပယ်ဖျက်ခဲ့ပြီးတရားဝင်အခမ်းအနားတွေဟာလည်းလူနည်းနည်းလေးနဲ့ကန့်သတ်ပြီးတော့အထူးဧည့်သည်တွေဖိတ်ကြားပြီးတော့ကျင်းပခဲ့တာပါ။ဒေသခံအတော်များများကတော့ဒီသတင်းပတ်ကုန်နှစ်ပတ်လည်အခမ်းအနားတွေမှာလူမျိုးရေးအတွက်တိုက်ပွဲဝင်ပြီးခဲ့သူတွေကိုဂုဏ်ပြုပြီးတော့အောက်မေ့ပွဲအထိမ်းမှတ်နေရာတွေကိုတွားရောက်ခဲ့ကြပါတယ်။ဒုတိယကမ္ဘာစစ် Normandy ကမ်းခြေ D-Day ကမ်းတက်တိုက်ပွဲမှာမဟာမိတ်တပ်ဖွဲ့ဝင် 4,414 ဦးကြဆုံးခဲ့ပြီးဒီထဲမှာ American တပ်ဖွဲ့ဝင် 2,500 တယောက်ပါဝင်ပါတယ်။ဒီတိုက်ပွဲအတွင်းမှာဒဏ်ရာရသူက 9,000 လောက်ရှိပါတယ်။ဂျာမနီဘက်မှလည်းလူထောင်နဲ့ချီပြီးတော့တေဆုံးဒဏ်ရာရခဲ့ပါတယ်ရှင်။တော်ရရှင်များရှင်တင်းငွေနေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ကြားပြည်နယ်ဒီမော့ဆူမြို့နယ်ချင်းပြည်နယ်မင်းသားမြို့နယ်ဘက်မှာဒီကနေ့မနက်မှာစစ်ကောင်စီတပ်ဖွဲ့နဲ့ဒေသခံကာကွယ်ရေးဖွဲ့တွေကြားပစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။ဒီကနေ့ဖြစ်တဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကထိခိုက်မှုကိုမသိရသေးပေမဲ့ကာကွယ်ရေးတပ်ဘက်ကထိခိုက်မှုတချို့ရှိခဲ့တယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းကျွန်တော်နိုင်ကွန်းအိမ်ကနေပြောပြပေးမှာပါ။စစ်ရေးသိမ်းနေတဲ့ကြားပြည်နယ်ဒီမော့ဆူမြို့မှာဒီကနေ့မနက်ပိုင်းကနေမွန်လွယ်ပိုင်းထိစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးဖွဲ့ PDF တို့တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့ဒီရင်းနှီးမျိုးသားကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးဖွဲ့ဝင်တို့ကပြောပါတယ်။
ဒီကမနက်စောပိုင်းညညအလုံးကြီးနေပါတော့။နောက်မနက်ကြည့်တခုရေဒီဒီဘောဆုံမျိုးကောင်းခါနန်းခွာဖြီးပါတော့။ဝင်ရောက်လာခဲ့တဲ့တည်းဒီကအခန်းကြီးဖိုင်နန်းတစ်ခါတည်းမျိုးရှိခဲ့တယ်ပေါ့။အခုလည်းရှိချိန်မှာသူတို့လက်နက်ကြီးနဲ့ပြတဲ့တွန်းဒီဒေါန်ခါရက်ပွားကဖျားချောင်းကြီးပြစ်စီကုန်တယ်။နောက်ပြီးလူတွေတော်တော်များများလည်းသူတို့မရှုဖြစ်စီခဲ့တယ်ပေါ့နော်။
ဒီကနေ့ပြစ်ခတ်မှုမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်မှုကြောင့် PDF ဘက်ကထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့ပြောပါတယ်
။လက်နက်ကြီးပြစ်တာအများများတော့ကျွန်တော်တို့ PDF ကအူထိခိုက်ကြရတယ်ပေါ့နော်။အူကြဆုံးတယ်လို့ကျွန်တော်တို့ဒီပြထားတာပေါ့။
ဒ ဒီမော့ဆူမြို့မှာမေလ23ရက်နေ့ကနေစပြီးတော့စစ်ကောင်စီတပ်ဖွဲ့နဲ့တိရခန့်ကာကွယ်ရေးတပ် PDF ဖွဲ့တို့တိုက်ခိုက်တိုက်ခိုက်မှုဖြစ်ပွားနေခဲ့ပါတယ်။စစ်ကောင်စီဘက်ကရှမ်းပြည်နယ်ကတိုင်းရအများပြား၊ကယားပြည်နယ်လွိုင်ကိုမြို့ဘက်ကိုပြင်းထန်လာနေတယ်လို့မြို့ခံတွေကဆိုပါတယ်။စစ်အုပ်ချုပ်ရေးကြီးညာခံထားရတဲ့ချင်းပြည်နယ်မင်းတာမြို့နယ်မှာလည်းစစ်ကောင်စီတပ်နဲ့မင်းတာကာကွယ်ရေးဖွဲ့တို့ကြားဒီကနေ့မှတိုက်ပွဲဖြစ်ပွားခဲ့တယ်လို့မင်းတာကာကွယ်ရေးဖွဲ့ခေါင်းဆောင်သူဖြစ်သူစလိုင်းတူမီကပြောပါတယ်။
ကျွန်တော်ဒီမိန်းတမျိုးနဲ့ဒီရှက်ကြည့်ရမှာအခုစစ်ကောင်စီဘက်ကစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတိုက်ပွဲဖြစ်နေတယ်။မနေ့ရှင်းနိုင်ရနဲ့စဖြစ်တာရှက်ရှက်ရွာဖြစ်မှာ။ဒီကိမှုကပြည်သူဖက်ကတယောက်တည်တယ်လို့ပြောတယ်။စစ်ကောင်စီဘက်ကတော့မတိရသေးဘူးလို့ပြောတယ်
။မိန်းတမျိုးဘက်ကဆင်းလာတဲ့စစ်ကြောင်းဟာဒေသခံ CDM နဲ့ရှက်ရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့သလိုမင်းတမျိုးအရှိတ်ဘက်ချောင်းစုပ်နီးနဲ့ရွှေအောင်သာရွာဘက်မှာ CDF တပ်ဖွဲ့ဝင်တွေနဲ့တပ်မတော်စစ်ကြောင်းတို့တိုက်ပွဲဖြစ်ပွားနေတယ်လို့လဲ CDF ဖွဲ့ကနေထုတ်ပြန်ထားပါတယ်။တိုက်ပွဲကြောင့်အနီးနားမှာရှိတဲ့စစ်ချောင်းရွာကရွာသားတွေစခန်းကနေထပ်မံထွက်ပြေးနေရတယ်လို့ပြောပါတယ
်။ရှေ့ရွာနဲ့နီးတဲ့ဒီပါရခွဲလုံရွာအဲရွာကြီးမှာတော့စစ်ချောင်းရှိတယ်ဆူဆောင်ရတာရတခြားနေရာမှာဆောင်ဖို့တချို့ကတွားကြတယ
်မင်းသားမျိုးနယ်မှာဧပြီလ24ရက်နေ့ကစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြသူတချို့ကိုစစ်တပ်ကဖမ်းဆီးခဲ့တာကြောင့်စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေအပြန်အလှန်ပြစ်ကတ်မှုတွေစတင်ခဲ့တာပါဧပြီလ29ရက်နေ့မှာတော့နှစ်ဖက်ကြားညှိနှိုင်းမှုတွေဆက်လုပ်ခဲ့တဲ့အတွက်ပြစ်ကတ်တိုက်ခိုက်မှုတွေရပ်ခဲ့ပေမဲ့မင်းသားကာကွယ်ရေးဖွဲ့ဒီဘက်ကတောင်းဆိုနေတဲ့လူ9ယောက်ကိုစစ်တပ်ကပြန်လွှတ်မပေးတဲ့အတွက်မေလ12ရက်နေ့ကစပြီးအပြစ်ခံရစဲမှုပြည်ပြဲသွားခဲ့ပါတယ်။မင်းသားမျိုးနယ်မှာမေလ13ရက်နေ့ညနေပိုင်းမှာစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးနောက်ပိုင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့အပြင်းထန်ပြစ်ခတ်မှုတွေကြောင့်မင်းသားမျိုးကပြည်သူ1000နီးပါးလောက်စစ်ဘေးသိမ်းရှောင်နေရရပြီးစစ်ဘေးရှောင်စခန်းအနည်းဆုံး18ခုဖွင့်လှစ်ထားပြီးလက်ရှိမှာကူညီလိုအပ်နေပါတယ်။တဖက်မှာလည်းစစ်ကောင်စီဘက်ကမင်းသားမျိုးပေါ်ရှိကျောင်းတွေဘုန်းကြီးကျောင်းတွေမှာစစ်ဘေးရှောင်တွေကိုအကန့်အသတ်နဲ့လက်ခံမယ်လို့မေလ29ရက်နေ့ကထုတ်ပြန်ကြေညာထားပေမဲ့စစ်ရခန်တွေကတော့စိုးရိမ်စိတ်နဲ့မပြောင်းနိုင်ကြသေးပါဘူး။ကယားပြည်နယ်တင်မောစုမြို့နယ်ချင်းပြည်နယ်မင်းသားမြို့နယ်ဘက်ပြေကတိုက်ခတ်မှုအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ကျွန်တော်နိုင်ကွန်းအိမ် PVA မြန်မာဘိုင်းတွင်သတင်းပေးပို့ထားပါတယ်။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအချိန်နဲ့ည9နာရီကနေ10နာရီအချိန်မှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါဗီအိုရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်ခုတော့ဒီပတ်စဉ်အစီအစဉ်တွေကိုတက်ဆက်ပြရမယ်အရင်ဆုံးတော့မြမအရေးဆွေးနွေးခံဖြစ်ပါတယ်ဝေဘပိုင်းခြားတွဲခေါ်နိုင်မှုကိုအခြေခံတဲ့တက္ကသိုလ်ပညာရေးစနစ်ကိုရည်ရွယ်ပြီးတော့အွန်လိုင်းကတက်ရမယ့် Federal တက္ကသိုလ်မှာ American Princeton တက္ကသိုလ်လိုနိုင်ငံတကာကဆရာဆရာမတွေကသင်ကြားပေးမှာပါ။ရန်ကုန်တက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌကုညီစောကမဆုမြတ်မောင်ကမေးမြန်းထားပါတယ်။မြမရည်စနစ်ကအစီအစဉ်မှာနားဆင်ကြည့်ပ
ကိုညီစောမင်္ဂလာပါရှင
်ဟုတ်ကဲ့မင်္ဂလာပါမဟုတ်ဟု
တ်ကိုညီစောကတော့ဒီကျန်ကုန်တက္ကသိုလ်ကျောင်းသားများတက်မခရဲ့ဥက္ကဋ္ဌဖြစ်ပါတယ်ဒီတက္ကသိုလ်ကျောင်းသူကျောင်းသားတွေကို online ကနေပြီးတော့ဘာသာရပ်တွေတင်နိုင်ဖို့အတွက်ကိုညီစောတို့ကလှုပ်ထားတယ်ဒီနိုင်ငံတကာကဒီတက္ကသိုလ်ဆရာဆရာမတွေနဲ့ချိတ်ဆက်ပြီးတော့လဲတင်ကြားရေးပိုင်းဆောင်ရွက်နေတာတွေရှိပါတယ်ဆိုတော့ဒါတွေကဒီတက္ကသိုလ်ကျောင်းသားတက်မခတွေစုပေါင်းပြီးတော့မှစူးစမ်းထားတယ်လို့နားလည်ပါတယ်အဲ့ဒီ Virtual Federal University ဘယ်လိုဆက်ပြီးတော့ဖြစ်လာလဲဆိုတာအရင်ဆုံးရှင်းပြပေးပါရှင်
အဓိကတော့ဒီစစ်အာဏာသိမ်းမှုကြောင့်ရောနောက်ထပ်ဒီကိုဗစ်ကြောင့်ရောဒီကျောင်းသားတွေစီမှာဒီဟိုစဉ်ဆက်မပြတ်ပညာသင်ယူဖို့ဆိုတဲ့နေရာမှာအဟန့်အတားဖြစ်နေတယ်ပေါ့ဒီကောင်ဒီလိုအပ်ချက်ကိုဖြည့်ဆည်းဖို့အတွက်ကျွန်တော်တို့ကဒီကျောင်းသားတွေစုပြီးစိတ်ကူးစိတ်တမ်းအားနေပြီးတော့ဒီကူညီပေးကြမဲ့ဒီဆရာတွေဆရာမတွေနဲ့ပေါင်းဆက်ပြီးတော့ဟိုဒီဟို Federal University ဆိုပြီးတော့ကျွန်တော်တို့စခဲ့ကြတာပေါ့ဟိုအဓိကတော့ဒီ Federal တက္ကသိုလ်ကကျွန်တော်တို့ဒီ Federal Democracy ဟိုပညာရေးကိုကျွန်တော်တို့အခြေခံတယ်နောက်ထပ်ဒီဝေဖန်ဟိုပြပတ်စွာဝေဖန်ပိုင်းခြားထိုင်မှုအခြေခံပြီးတော့အခမဲ့ဟိုမျှဝေလို့ရတယ်ပညာရေးဟိုအခမဲ့မျှဝေတဲ့တက္ကသိုလ်အဖြစ်ကျွန်တော်တို့ကဟိုရှက်တီဟိုရှိတယ်ပေါ့ နောက်တော့ဒီဟိုကျောင်းသားတွေအနေနဲ့အခုချိန်မှာဒီစစ်ဟိုစစ်ကောင်စီကပြန်ဖွင့်တဲ့ဒီတက္ကသိုလ်တွေနောက်တော့ဒီစစ်ကောင်စီကပြန်ဖွင့်တဲ့ကျောင်းတွေကိုတပင်းမှောက်ထားရတဲ့အခြေအနေလည်းဖြစ်တယ်။နောက်တော့ဒီလက်ရှိတော်လှန်ရေးကာလမှာဒီနိုင်ငံရေးရှင်ရှင်အရာဟိုနိုင်ငံရေးရဟိုဟွာဖြစ်ဖို့အတွက်ကိုထိန်းနိုင်မှုအတွက်ကိုဒီဟိုဒီဖက်ဒရယ်တက္ကသိုလ်ကျွန်တော်တို့ကဟိုအကောင့်ထဲဟိုပေါ်တဲ့သဘောမျိုးရှိပါတယ်ဟုတ
်အကိုကြီးဆိုပြောသွားသလိုဆိုရင်ဒီဝေဖန်ပိုင်းခြားတွေးခွန်နိုင်မှုအခြေခံတဲ့ပညာရေးပေါ်ပေါက်လာဖို့ပေါ်အတွက်ပေါ်လေကိုကြီးဆိုတို့ကစူးစမ်းပြီးတော့လုပ်နေတာဖြစ်တော့ဒီဖက်ဒရယ်တက္ကသိုလ်ကနေပြီးတော့မှဘယ်လိုမျိုးဘာသာရပ်တွေကိုတင်ပေးဖို့အစီအစဉ်လေးရှိပါလဲရှင
်ပြည်နယ်နေရာတော့ဒီဟိုတမိုင်းလိုနိုင်ငံရေးသိပ္ပံလိုနောက်ထပ်ဒီလက်ရှိဒီမိုကရေစီကိုလှုပ်ရှားမှုအထောက်အကူပြုနိုင်တဲ့ဒီဘာသာတွေနောက်ထပ်ဒီဟိုဒီmolecular bio တွေနောက်ထပ်တင်ချာနောက်ထပ်ဒီဟို critical reading လို့စာဖန်ပြီးအကြောင်းလေးနောက်ထပ်ဒီလူမျိုးစုအကြောင်းလေးနောက်ထပ်ဒီအလုံသမားလှုပ်ရှားမှုအကြောင်းလေးဟိုတဘာပုံရင်းဆိုင်ရာဘာသာရပ်တွေနောက်ထပ်ဒီဟိုစိတ်ပညာလိုမျိုးဘာသာရပ်တွေနောက်ထပ်ဒီ federal democracy နဲ့ဆက်ဆိုင်တဲ့ဘာသာရပ်မျိုးတွေကိုဆက်ပြီးတော့ဟိုပေးသွားဖို့တော့ရှိပါတယ်ဟုတ်
ဆိုတော့ဒီပြောသွားတဲ့ဘာသာရပ်တွေပေါ်လေအဲ့ဒါတွေအားလုံးကဒီ online ကနေပဲသင်ကြားပေးမှာပါလားအဲ့တော့တက်တဲ့သူတွေကရောပွဲလက်မှတ်တွေပါရမှာလားရှင့်
ကျွန်တော်တို့လောလောဆယ်ဒီဘွယ်လက်မှတ်ဆိုတာမျိုးထပ်ကိုကျွန်တော်တို့ကဒီဟို certificate လိုမျိုးပေးဖို့တော့အစီအစဉ်ရှိတယ်ပေါ့ဒီဘွယ်လက်မှတ် diploma တို့ပါတို့ဟိုပါရဂူတို့လိုမျိုးဘွယ်လက်မှတ်မျိုးပေးဖို့တော့လောလောဆယ်အစီအစဉ်မရှိသေးဘူးပေါ့ပြီးတော့နောက်ထပ်ဒီဘယ်လိုသင်တန်းမျိုး certificate ပေးပြီးဘယ်လိုသင်တန်းမျိုးကိုဒီတိုင်းဟိုတက်လို့ရမလဲဆိုတဲ့အခြေအနေမျိုးတွေကိုလည်းဟိုဆက်ပြီးလာမယ်သင်ခန်းစာတွေကြီးညာတဲ့အခါမှာလည်းတခါလဲထည့်သွင်းပြီးတော့ကြီးညာသွားမှာပါကျွန်တော်တို့ကဒီလောလောဆယ်တော့ဒီ federal တက္ကသိုလ်ကပေးတဲ့သင်ခန်းစာတွေကဒီကျွန်တော် website ရှိတယ်ပေါ့ဒီ website ကနေပြီးတော့တစ်ဆင့်ဝင်ပြီးတော့ဟို upload လုပ်ထားတဲ့ဒီ video file တွေနောက်ထပ်ဒီဟိုစာ file တွေနောက်ထပ်ဒီဟို audio file တွေကိုဟို download ယူနိုင်မဲ့အခြေအနေမျိုးဟိုပြင်ဆင်ထားတာရှိတယ်နောက်ထပ်ဒီဒီထားကိုအထောက်အပံ့ပြုဖို့အတွက်တစ်ဖက်ကဒီ Telegram ဟို channel လိုမျိုး channel တွေဖွင့်ပြီးတော့ဟို discussion လုပ်လို့ရတာရှိတယ်အမေးဖြေလုပ်လို့ရတဲ့ဟာတွေရှိတယ်ပေါ့ဒီလို fashion တွေပါမယ်ပေါ့ဟိုနောက်ထပ်တစ်ခုကဒီဟိုလက်ရှိကျွန်တော်တို့စီစဉ်နေတာကြတော့ဒီအင်တာနက်အခက်ခဲဟိုရှိတဲ့နေရာတွေရှိမယ်ပေါ့ကျွန်တော်တို့ဒီဟိုအင်တာနက်မရနိုင်တဲ့အခြေအနေမျိုးတွေအင်တာနက်အခက်ခဲရှိတဲ့အခြေအနေမျိုးတွေမှာဒါဟိုဘယ်လိုမျိုးဖြန့်ဝေလို့ရမလဲဆိုတဲ့ဟာကိုဟိုတော့တော့စီတော့စီစဉ်နေတယ်ပေါ့ဟိုမီဒီယာတွေကတစ်ဆင့်ဒီအင်တာနက်ဟိုအင်တာနက်မရတဲ့ data တွေဒီဗီဒီယိုကတစ်ဆင့်အောင်ဟိုတက်ကို TV ကတစ်ဆင့်ဟိုဖြန့်ဝေလို့ရအောင်ဒါမှမဟုတ်လေကျွန်တော်ဒီစာဖိုင်တွေဟိုဘယ်လိုမျိုးတက်ဟိုဘယ်လိုမျိုးဟာတွေနဲ့ကူးပြီးတော့ဖြန့်ဝေလို့ရမလဲဆိုတဲ့အပေါ်မှာလည်းထပ်ပြီးတော့ဟိုစီစဉ်နေပါတယ်ဟုတ်
ဆိုတော့ဒီ Federal Democracy ပညာရေးပေါ့လေဒီ Federal Democracy ပညာရေးပေါ်ပေါက်လာဖို့အတွက်ကိုရည်ရွယ်ချက်နဲ့ဒီ Virtual Federal University ကို Federal တက္ကသိုလ်တည်ထောင်ထားတာဆိုတော့ဒီတက္ကသိုလ်ကဒီလူနည်းစုတိုင်းရင်းသားအကြောင်းသူကျောင်းသားတွေအတွက်ကိုရောဘယ်လောက်ထိအထောက်အကူဖြစ်မယ်လို့ရောပြောနိုင်ပါလဲရှင
်ဒီလောဆယ်ကျွန်တော်တို့ကဒီဟိုတက္ကသိုလ်မှာပြင်ဆင်နေကြတဲ့သင်ခန်းစာတွေကဒီဟိုအများသောအားဖြင့်တော့ဒီအင်္ဂလိပ်စာဟိုကနေဟိုအခြေခံတယ်ပေါ့ဒီဟာကိုကျွန်တော်တို့ကဒီမြန်မာလိုဟိုဘာသာကျန်တာရှိတယ်နောက်ထပ်ဒီဟိုတလန်းနေတဲ့များဒီတိုင်းရင်းသားဟိုလူမျိုးစုဘာသာစကားတွေအထူးကိုကျွန်တော်လိုက်ပြီးတော့ဟိုဘာသာပြန်ပြီးတော့ဖြန့်ဝေဖို့ရှိတယ်ပေါ့ဥပမာကျွန်တော်ကရင်လိုဘာသာပြန်တာတွေရှိတယ်ရခိုင်လိုဘာသာပြန်တာတွေရှိတယ်နောက်ထပ်ဒီတခြားကချင်လိုဘာသာပြန်တာမျိုးတွေတော့ရှိတယ်ပေါ့ဒီဟာတွေကိုလည်းကျွန်တော်တို့ဟိုဆက်ပြီးတော့ကြီးညာပြီးတော့ထုတ်ထွင်းသွားဖို့တော့ရှိပါတယ်နောက်ဟိုအားလုံးဟိုလို့ပြောရမယ်အားလုံးဟိုလက်လမ်းမီပြီးတော့ပြန်လာအောင်လို့အားလုံးလက်လမ်းမီဒီရှားအောင်နိုင်တဲ့အခြေအနေမျိုးဖြစ်အောင်ဖြစ်တော့ဆက်ပြီးတော့ဟိုသွားဖို့ရှိနေပါတယ်လောလောဆယ်ကတော့ပြင်ဆင်နေတဲ့အခြေအနေပေါ့ဟုတ
်နောက်ဒီ virtual federal university ပေါ့လေအဲ့ဒါကနိုင်ငံတကာကတက္ကသိုလ်ဆရာဆရာမတွေနဲ့ချိတ်ဆက်ပြီးတော့သင်ကြားဖို့လည်းလုပ်နေတာပေါ့လေဆိုတော့အခုပထမဆုံးဒီဂျွန်လ17ရက်နေ့မှာ American က Princeton တက္ကသိုလ်ကဒီ American ဘာမောက်ခါတယောက်ကပူးဆောင်ပြီးတော့ပေါ့လေဒီ American ရောနောက်ဒီမြန်မာတက္ကသိုလ်ဆရာဆရာမတွေရောပူးပေါင်းပြီးတော့မှအဲတမိုင်းဘာသာရပ်တွေကိုစပြီးတော့သင်ပေးဖို့အစီအစဉ်ရှိတယ်ဆိုပြီးတော့မှကြီးညာထားတာတွေ့ပါတယ်ဆိုတော့အဲ့ဒီအစီအစဉ်ကိုလည်းရှင်းပြပေးပါရှင့
်ဒီတမိုင်းဘာသာရပ်သင်မဲ့အစီအစဉ်ပေါ့ဒီအစီအစဉ်ကတော့ဒီခုနကပြောခဲ့သလိုပဲ Princeton တက္ကသိုလ်ကနေပြီးတော့ဒီကျွန်တော်တို့ဒီဟို Virtual Federal University ကိုဟိုအကူအညီပေးတဲ့ဟိုအတေနဲ့မြန်မာနိုင်ငံဒီမိုကရေစီ Federal Democracy ရေးလျှောက်ရှားမှုနဲ့ထပ်တူရည်ရည်ဆိုတဲ့သဘောမျိုးနဲ့ဟိုဒီကြောင်ကျွန်တော်တို့ဟိုပေးတဲ့သဘောမျိုးဖြစ်တယ်ပေါ့ကျွန်တော်တို့ရောဟိုစီစဉ်ထားတဲ့ပုံစံကဒီကျွန်တော်တို့ဒီဟို website မှာဟိုဗီဒီယိုဖိုင်လေးနောက်ထပ်ဒီအတန်ဖိုင်လေးနောက်ထပ်စာဖိုင်လေးတင်ထားတာမျိုးရှိနေပြီးတော့နောက်ထပ်ဒီဟိုနှစ်ပတ်တစ်ခါကျွန်တော်တို့ကဒီဟာလေးသင်ခန်းစာလေးနဲ့ပတ်သက်လို့ဟိုသင်ခန်းစာလေးနဲ့ပတ်သက်လို့ဒီ Telegram channel မှာဒီ discussion လုပ်တာတွေနောက်ထပ်ဒီအမေးဖြေလုပ်တဲ့ဟာတွေဟိုအဲ့ဒါမျိုးတွေလည်းကျွန်တော်တို့ဟ ို့သွားဖို့ရှိတယ်ပေါ့သွားဖို့ရှိတယ်ဆိုတော့လောလောဆယ်ဟိုတင်ယူလို့ရနိုင်တဲ့ပုံစံကနှစ်မျိုးရှိတယ်ဟိုပထမတစ်မျိုးကကျွန်တော်ဒီပါဟို register ထုတ်ပြီးတော့ဒီဝင်ကွင်းစစ်ဆေးပြီးတော့ဟိုတက်ရောက်ဟိုဒီတင်တဲ့ကိုတက်ရောက်မယ်ပြီးရင်ဟိုဒီကနေရလိုက်ဒီက certificate ဟိုအောင်မြင်ကြောင် certificate ပေးမယ်ပေါ့ဒီဟာဘယ်လိုမျိုးဟိုစစ်ဆေးပြီးတော့ပေးမလဲဆိုတာတော့ဒီဆရာဟိုတင်ကန်းတာပေးမယ်ဆရာအနေနဲ့ဆက်ပြီးတော့ဟိုစီစဉ်မဲ့အခြေအနေရှိတယ်ပေါ့နောက်တစ်ခုကဒီဟာကိုတင်ဟိုတင်တဲ့ဟို register မလုပ်ဖ ೇನೆ ဟိုမလုပ်ဖ ೇನೆ လေဒီတင်ကန်းစာတွေကိုကျွန်တော်တို့ကဟိုတွလွလက်လက် free open ဟိုရှားယူလို့ရနိုင်တဲ့အခြေအနေမျိုးဟိုတခုလဲကျွန်တော်တို့ဖန်ပြီးထားတယ်ပေါ့ဟုတ်
ဆိုတော့အခုလိုမျိုးပေါ့နော်ဒီဒါကတော့ American တက္ကသိုလ်ဆရာဆရာမတွေလည်းပါတယ်ဆိုတော့အခုလိုမျိုးဒီနိုင်ငံသားကဆရာဆရာမတွေကတင်ပေးတဲ့အခါမှာရောဟိုဘာသာစကားအခက်အခဲတွေရောမရှိနိုင်ဘူးလားရှင်အဲ့တော့သူတို့ဘက်ကရောဘယ်လိုမျိုးတင်ပေးမှလဲဆိုတော့ပြောပြပါလားရှင
် The law ဆိုတော့ကျွန်တော်တို့ဒီတင်တဲ့ဟိုတက်ဖို့အတွက်ကိုဟိုဒီလိုအပ်တဲ့အရေးချင်းအနေနဲ့ဒီ English စာလေးရေးသားထားတဲ့ဒီ PDF စာတွေကိုဟိုဖတ်ထားရမယ်ဆိုတဲ့အားမျိုးတော့ကျွန်တော်တို့ဟိုအခြေချင်းကန့်သက်ထားတာမျိုးတော့ရှိတယ်ပေါ့ဒါပေမဲ့လည်းဒီဗီဒီယိုဖိုင်လေးတော့ဒီဟိုဗီဒီယိုဖိုင်တွေကိုဒီတင်ဆက်တဲ့အခါမှာဟိုဒီမြန်မာစာတန်းထိုးအနေနဲ့ဟိုထည့်ပြီးတော့ဟိုတင်ဆက်သွားဖို့တော့ရှိတယ်ပေါ့ဟုတ်ဖြန့်ဝေသွားဖို့ရှိတယ်ဟုတ
်ဒါကတော့အခုဒါပထမဆုံးဒီ American က Princeton တက္ကသိုလ်နဲ့ချိတ်ဆက်ဟိုလုပ်တဲ့အစီအစဉ်ပေါ့လေဆိုတော့နောက်တော့တခြားဒီနိုင်ငံသားတက္ကသိုလ်တွေနဲ့ဒါမျိုးသင်တန်းတွေပေးဖို့ရောဘယ်လိုအစီအစဉ်တွေရှိလဲဆိုတာပြောလို့ရမလားရှင
် The law တွေကတော့ကျွန်တော်တို့ဒီဟိုချိတ်ဆက်ထားတဲ့ဟာဒီဟိုကြီးညာပြီးတော့ချိတ်ဆက်ထားတဲ့ဟာတော့ဒီ Princeton ကဟို course ကိုလည်းကျွန်တော်တို့ကြီးညာပြီးသွားပြီပေါ့နောက်ပိုင်းမှာကျွန်တော်တို့ထပ်ပြီးတော့ဒီဟိုနိုင်ငံသားတက္ကသိုလ်တွေတော့ဒီနိုင်ငံသားတက္ကသိုလ်တွေပါရှိတဲ့ပညာရေးအစုအဖွဲ့တွေနဲ့ဆက်ပြီးတော့ဟိုသွားဖို့တော့ရှိတယ်ပေါ့ချိတ်ဆက်ပြီးသွားဖို့တော့ရှိတယ်ပေါ့ဒါဟိုအဲ့ဒါကိုလည်းကျွန်တော်တို့ဒီလုပ်ငန်းအကောင့်ထဲပုံမဲ့အချိန်မှာတော့ဆက်ပြီးတော့ကြီးညာသွားမယ်ပေါ့ဟုတ်
အဲ့တော့အခုလိုမျိုးဒီနိုင်ငံသားတက္ကသိုလ်တွေနဲ့ချိတ်ဆက်ပြီးတော့ပေါ့နော်အခုဆိုရင်ဒါ Princeton နဲ့ဆက်ပြီးချိတ်ဆက်ပြီးလုပ်တဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ကောဒီကျောင်းသူကျောင်းသားတွေဘက်ကသူတို့ရဲ့စိတ်ဝင်စားမှုတုံ့ပြန်မှုကရောဘယ်လောက်ထိစိတ်ဝင်စားကြလဲတုံ့ပြန်မှုဘယ်လိုမျိုးရှိပါလဲရှင
်ဒီအခုပထမဆုံးပေးတဲ့တင်တဲ့ဒီသမိုင်းတင်တဲ့အတွက်ကိုဒီစိတ်ဝင်စားရတဲ့ကျောင်းသားတွေနောက်တဲ့ဒီစိတ်ဝင်စားကျောင်းသားတွေဆိုတာဒီ register လုပ်ပြီးတော့ဟိုတက်ဖို့ကျောင်းသားတွေကျွန်တော်တို့ခေါင်းဝင်တန်းတော့တော့ရှိတယ်နောက်တဲ့ဒီ register မလုပ်ပဲလေ့လာကြမယ်သူရလဲဟိုအိုက်ထက်တော့မနေဘူးလို့ကျွန်တော်ကမြင်တယ်ပေါ့တမိုင်းတင်ကန်းတာအတွက်လည်းမဟုတ်ပဲねတခြားဟိုနောက်ထပ်ဘလိုတင်ကန်းတာတွေယူလို့ရအောင်လဲပေါ့ဘလိုမျိုးပူပေါင်းဆောင်ရွက်လို့ရအောင်လဲဆိုပြီးတော့ဟိုစိတ်ဝင်စားကြတဲ့ဒီဟိုစေရာတွေပညာရှင်တွေအကြောင်းသားတွေလည်းဟိုတခြားမှာရှိနေသေးတယ်ပေါ့ဟုတ
်အခုလိုမျိုးဒီကိုညီစော်တို့အကြောင်းသားတမကတွေဦးစီးတီထောင်တဲ့ဒီ Virtual Federal University ပေါ့လေဒီ Federal တက္ကသိုလ်ကိုတက်ချင်နေဆိုရင်ကောဘလိုမျိုးတက်လို့ရနိုင်ပါမလဲရှင
်ဒီကတော့ကျွန်တော်တို့ဒီဟိုဘလိုပြောရမလဲဘသူတက်ဖို့ဘသူပဲတက်လို့ရမယ်ဘသူပဲတက်လို့မရဘူးဆိုပြီးတော့ကျွန်တော်တို့ကကန့်သက်ထားတာမျိုးမရှိဘူးနောက်တစ်ခုကဟိုဒီအခြေချင်းကန့်သက်ချက်မျိုးလည်းဟိုအများကြီးမထားထားဘူးပေါ့ကျွန်တော်တို့ကဒီမှာတက်မယ်ဆိုရင်ဒီတက္ကသိုလ်ဝင်တဲ့ဟိုအောင်မြင်ပြီးတဲ့ဟိုကျောင်းသားတွေအတွက်ကိုတင့်တော်တယ်ဆိုတာမျိုးတော့ရှိတယ်ဒါပေမဲ့လည်းဒီအဲ့လိုကျောင်းသားတက္ကသိုလ်ဝင်တဲ့မအောင်မြင်တဲ့ကျောင်းသားတော့မဟုတ်လေဒီတက္ကသိုလ်ကျောင်းသားမဟုတ်ပဲねတင်ယူစိတ်ရှိတဲ့ဘသူမဆိုကျွန်တော်တို့ကဟိုတင်လို့ရအားဟိုင်းနေဆိုတာမျိုးတော့ရှိတယ်။နောက်တဲ့ဒီအသက်အနေနဲ့ကလည်းကျွန်တော်တို့ကဒီ certificate တန်းတွေအတွက်ဆိုရင် session နဲ့ဟိုပြည့်မှဟိုတက်လို့ရတယ်လို့ဒီကန့်သက်ထားပေးမယ်လေ။ဒီအရေးချင်းစစ်ပစ္စည်းလွှာကိုဟိုဖြည့်တဲ့အချိန်မှာဖြည့်တဲ့အချိန်မှာဒီအသက် session နဲ့မပြည့်သေးပေမဲ့အရေးချင်းပြည့်ပြီလေဆိုရင်ဟိုချွင်းရက်နေတဲ့တရားခွင့်ရဟိုင်းနေအခြေအနေမျိုးတွေလည်းကျွန်တော်တို့ဟိုစီစဉ်ထားပါတယ်ဟုတ်
ဒီမြန်မာနိုင်ငံကအကြောင်းသူအကြောင်းသားတွေအနေနဲ့ဆိုတာအခုလိုမျိုးဒီတက္ကသိုလ်မှာ virtual learning ပေါ့ online ကနေသင်ရတဲ့သင်ကြားမှုသင်ယူမှုပိုင်းနဲ့ပတ်သက်ပြီးတော့အတွေ့အကြုံကနည်းတယ်ပေါ့လေဆိုတော့အခုလိုမျိုးဒီကိုညီစော်တို့စပြီးတော့လုပ်တဲ့ဒီ online ပညာသင်ကြားရေးစနစ်နဲ့ပတ်သက်ပြီးတော့အကြောင်းသူအကြောင်းသားတွေကိုဘယ်လိုမျိုးပြောချင်လဲရှင်ဒီဟာနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးအခက်အခဲတွေတွေ့နိုင်တယ်လို့မျှော်လင့်ထားလဲရှင
်လောလောဆယ်ကျွန်တော်တို့ကဒီဟိုဟိုဘယ်လိုပြောအောင်လဲအလွယ်ကူဆုံးအရှင်းလင်းဆုံးပလက်ဖောင်းနေရာနေပြီးတော့ဟိုတင်ဆက်ဖို့ပေါ့ဟိုခန့်ဝင်ဖို့စီစဉ်နေကြတာပေါ့စီစဉ်ရတယ်တော့လောလောဆယ်တော့ဒီ website ကရှိမယ်နောက်ထပ်ဒီခုနကပြောသလို Telegram channel တွေရှိမယ်တခြားဒီ show အရင်ထပ်ပြီးဖြည့်လာမယ် platform တွေလည်းရှိတယ်ပေါ့ပြီးတော့ဒီဟာတွေကိုကျွန်တော်တို့ကဟိုအစိမ့်တက်တက်ဟိုသုံးဖို့ဟိုလုံးဝမဟုတ်ပဲねဟိုဒီအပေါ်မှာဟိုရှင်းပြတာမျိုးနောက်ထပ်ဒီရှင်းပြတဲ့ video ပဲဖြစ်ဖြစ်စာပဲဖြစ်ဖြစ်ဟိုအဲ့လိုမျိုးလဲဟိုစီစဉ်သွားဖို့တော့ရှိတယ်ပေါ့ဟုတ် ဆိုတော့ဒီကိုကြီးစောတို့အပါဝင်ပေါ်လေးရန်ကုန်ဒီတက္ကသိုလ်ကျောင်းသားများတမကအပါဝင်ဒီတက္ကသိုလ်ကျောင်းသားတမကတွေကအမြဲတမ်းနိုင်ငံမှာဒီဖက်ဒရယ်ဒီမိုကရေစီပညာရေးစနစ်ပေါ်ပေါက်လာဖို့အရည်ရွယ်ပြီးတော့ဒါလုပ်နေတာပေါ့လေဆိုတော့တကယ်ပဲမြန်မာပြည်မှာဒီဖက်ဒရယ်ပညာရေးစနစ်ကြီးလက်တွေ့ပေါ်ပေါက်လာဖို့အတွက်ကရောမျှော်လင့်ချက်ဘယ်လောက်ရှိပါလဲရှင့်အခုချိန်မှာဟိုဒီကျ င်းပြီးတော့ Federal Democracy ပြည်တော်စုထူထောင်ရတဲ့အချိန်မှာရှိမဲ့ဒီ Federal Democracy ပညာရေးမျိုးနဲ့ထပ်တူကြမှာတော့မဟုတ်ဘူးပေါ့။ဘာလို့လဲဆိုတော့အခုအချိန်ကျွန်တော်တို့တော်လှန်ရေးကာလဖြစ်တယ်၊ကြားကာလဖြစ်တယ်။ဒါကြောင့်မလို့အခုအချိန်မှာကျွန်တော်တို့ကဒီဖက်ဆစ်ဟိုလက္ခဏာမပါတဲ့ပညာရေးဒီပြည်သူပညာရေးပြည်သူဒီမိုကရေစီပညာရေးဆိုတဲ့ဟိုပုံစံမျိုးနဲ့ကျွန်တော်တို့ကဟိုလှုပ်ဆောင်ရမယ်လို့မြင်ရတယ်။ဟိုဒီတိုင်းပြည်မလွတ်လပ်တဲ့အချိန်မှာဒီ Federal Democracy ပညာရေးဆိုတဲ့အရာဘယ်လိုမှအကျနိုင်ကြအကြောင်းမရှိဘူး။ဘာလို့လဲဆိုတော့ဒီပညာရေးဟာတိုင်းပြည်ရဲ့စနစ်နဲ့ဓာတ်ရိုက်တော်လည်းကောင်း၊တွယ်ဝယူတော်လည်းကောင်းဟိုတက်ရောက်မှုရှိနေတယ်။ဟိုတက်ရောက်မှုရှိရင်ဒါကြောင့်မလို့ကျွန်တော်တို့ကပညာရေးခန္ဓာရုံမြောက်ဖို့ဆိုရင် Democracy ပညာရေးရှားဖို့ဆိုရင်ကျွန်တော်တို့တိုင်းပြည်မှာရှိနေတဲ့ဒီဖက်ဆစ်ဟိုစနစ်တစ်ခုလုံးကျွန်တော်တို့ကဖျက်သိမ်းခြင်းပါရမယ်။အမေကဆန်ပြီးတူးထုတ်ပြင်းမှာကြားမဲ့အခြေအနေမျိုးရှိတယ်ပေါ့။ဒါပေမဲ့လည်းဒီကြားကာလမှာကျွန်တော်တို့အနေနဲ့လုပ်လို့ရတဲ့ဒီ Federal Democracy ပညာရေးမူဝါဒတွေကိုအခြေခံလို့ရတဲ့ဟိုပြည်သူပညာရေးမျိုးပြည်သူ Democracy ပညာရေးမျိုးစသဖြင့်ကျွန်တော်တို့ကခြေလှမ်းလှမ်းထားလို့ရနိုင်တယ်။ဟိုနောက်အနာဂတ်မှာရှိတာပဲဒီ Federal Democracy ဟိုတိုင်းပြည်ပေါ်ပေါက်ဖို့အတွက်တိုင်းရမယ်တိုက်ပွဲနဲ့အတူကျွန်တော်ဒီ Federal Democracy ပညာရေးအတွက်အပြိုင်နဲ့ဟိုတိုက်ရမှာဖြစ်တယ်ပေါ့ဟုတ်
။ကိုကြီးဆိုကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုအချိန်ပေးပြီးတော့ဖြေတဲ့အတွက်
ဟုတ်ကျေးဇူးတင်ပါတယ်မဟုတ
်မင်္ဂလာပါရှင်ဦးစီသူအမင်းရဲ့ပြည်ရင်းသတင်းသုံးသက်ချက်စီစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အာဆီယံရဲ့ဂျောင်းဝင်ဖြန့်ပြေးပေးမှုအလုပ်ဖြစ်မှာလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအမင်းနဲ့အတူကျမအင်ဂျင်နိုင်ကအခုကြီးတင်ဆက်ထားပါတယ်ရှင်။
ပြီးခဲ့တဲ့ဇွန်လ၄ရက်နေ့ကအာဆီယံအတက်ကြဥက္ကဋ္ဌလူနိုင်နိုင်ငံဘရင်မင်းမြတ်ရဲ့ကိုယ်စားလှယ်ဒုတိယနိုင်ငံရေးဝန်ကြီးအဲဝမ်ပီဟင်ယူဆပ်နဲ့အာဆီယံအတွင်းမှုချုပ်လင်ဂျော့ဝိုင်တို့နှစ်ဦးဟာနေပြည်တော်မှာအာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပါတယ်။ခုလိုတွေ့ဆုံရခြင်းအကြောင်းရင်းကတော့လွန်ခဲ့တဲ့တစ်လကျော်ဧပြီ24ရက်နေ့ကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပခဲ့တဲ့အာဆီယံနိုင်ငံခေါင်းဆောင်များအစည်းအဝေးမှာမြန်မာနိုင်ငံရဲ့ပြဿနာနဲ့ပတ်သက်ပြီးသဘောတူချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေကိုအာဆီယံဘက်ကစပြီးအကောင်အထည်ဖော်နိုင်အောင်ကြိုးစားတာဖြစ်ပါတယ်။အာဆီယံနိုင်ငံတွေရဲ့ဂျားဝင်ဖြည့်ရှင်ပေးမှုကိုအမေရိကန်အပါအဝင်နိုင်ငံတကာအသံဝိုင်းကပါလိုလားထောက်ခံတွန်းအားပေးနေကြလေတော့အဲ့ဒီဝင်ရောက်ဖြည့်ရှင်ပေးမှုအလုပ်ဖြစ်နိုင်မှာလားအကျိုးသက်ရောက်မှုတစုံတရာရှိလာမှာလားဆိုတဲ့ကိစ္စစိတ်ဝင်စားစရာဖြစ်လာနေပါတယ်။
ဖေဖော်ဝါရီလ၁ရက်နေ့ကမြန်မာနိုင်ငံမှာရွေးကောက်ခံအစိုးရကိုဖျောက်ချစစ်တပ်ကဥဆောင်တဲ့အာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက်ကြီးမားတဲ့ဆန္ဒပြပွဲကြီးတွေဖြစ်ပေါ်လာပါတယ်။တိတ်မကြခင်အဲ့ဒီဆန္ဒပြမှုတွေအာဏာရှင်စန့်ကျင်ရေးသဘိတ်မှောက်မှုတွေကိုစစ်တပ်ကကြမ်းကြမ်းတမ်းတမ်းပစ်ခတ်တပ်ဖြတ်ရိုက်နှက်ဖန်စီဖြိုခွင်းမှုတွေလှုပ်လာပြီးတဲ့နောက်နောက်ဆက်တွဲအနေနဲ့ပိုးပြီးပြင်းထန်တဲ့ပဋိပက္ခတွေပေါ်ပေါက်လာခဲ့ပါတယ်။ဒီပြည်ထနာကြီးဖြစ်ရှင်းနိုင်မှုအတွက်ကုလသမဂ္ဂအဖွဲ့ကြီးဟာလုံခြုံရေးကောင်စီအစည်းအဝေး၃ချိန်ခေါ်ယူခဲ့ပြီးအဖွဲ့ဝင်အားလုံးပါဝင်တဲ့သဘောတူညီချက်တွေချမှတ်ခဲ့တယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်ကလည်းမြန်မာနိုင်ငံကိုတွားရောက်ခွင့်ရရည်ကြိုးပမ်းခဲ့တာတွေ့ရပါတယ်။ဒါပေမဲ့လည်းအာဏာသိမ်းစစ်ကောင်စီဘက်ကကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုလိုက်နာမှုမရှိုံမကကုလသမဂ္ဂအထွေထွေအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘာဂနာကိုနိုင်ငံတွင်းဝင်ခွင့်မပေးတဲ့အတွက်ကုလသမဂ္ဂရဲ့ဂျားဝင်ဖြန့်ဖြေးရေးအစီအစဉ်ရှေ့တိုးလို့မရဖြစ်စေခဲ့ပါတယ်။ဒုတိယမြောက်စ조사တာကတော့အာဆီယံအဖွဲ့ကြီးပါ။အထူးသဖြင့် American အစိုးရဟာအာဆီယံထဲကသူ့မဟာမိတ်နိုင်ငံတွေကနေတဆင့်မြန်မာအရေးကိုအာဆီယံကဂျားဝင်ဖြည့်ရှင်မှုလှုပ်လာစေဖို့စ조사ခဲ့တာတွေ့ရပါတယ်။ဒီလိုနဲ့မြန်မာအရေးဝင်ရောက်ဖြည့်ရှင်ရေးကိစ္စကိုအဓိကထားဆွေးနွေးခဲ့တဲ့ April 24ရက်အင်ဒိုနီးရှားနိုင်ငံဂျကာတာမှာလုပ်တဲ့အာဆီယံနိုင်ငံခေါင်းဆောင်များအစည်းအဝေးပေါ်ပေါက်လာပြီးအာနာသိန်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုပါတက်ရောက်စေခဲ့ပါတယ်။အစည်းအဝေးမှာအာဆီယံနိုင်ငံတွေကြားဘုံသဘောတူညီချက်၅ချက်ရရှိခဲ့ပြီးအဲ့ဒီသဘောတူညီချက်တွေအရမြမအရေးကိုဂျားဝင်ဖြည့်ရှင်းပေးဖို့စူးစမ်းလာတာဖြစ်ပါတယ်
။တကယ်တော့အာဆီယံနိုင်ငံတွေအကြရရှိခဲ့တဲ့ ဘုံသဘောတူညီချက်၅ချက်ဟာကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ခဲ့တဲ့သဘောတူဆုံးဖြတ်ချက်တွေကဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့ဆိုတဲ့အချက်တစ်ချက်မပါတာကလွဲပြီးကြံတဲ့အချက်တွေမှာသဘောတူညီမှုရှိတယ်လို့ပြောမယ်ဆိုပြောနိုင်ပါတယ်။အာဆီယံဘုံသဘောတူညီချက်၅ချက်ကတော့၁မြန်မာနိုင်ငံတွင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကိုရပ်တန့်ကြဖို့၂ဘယ်နှဖက်ငြိမ်းချမ်းစွာအပြေရှား dialogue လုပ်ကြဖို့၃ဆွေးနွေးမှုတွေဖြစ်ပေါ်လာအောင်အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ခန့်တာကိုသဘောတူဖို့၄အေရှာကတစ်ဆင့်လူသားချင်းဆိုင်ရာအကူအညီပေးတာတွေကိုလက်ခံဖို့၅အထူးကိုယ်စားလှယ်နဲ့အဖွဲ့မြန်မာနိုင်ငံသွားတာကိုလက်ခံဖို့ဆိုပြီးဖြစ်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်အာဆီယံနိုင်ငံတွေရဲ့ဆုံးဖြတ်ချက်အကောင့်ထဲပေါ်နိုင်ဖို့ဆိုရင်ပြည်ပကဖြစ်နေတဲ့ဘယ်နှဖက်အ ਨੇ ဆုံးတော့လက်ရှိအင်အားသုံးပြီးအာဏာရယူရတဲ့စစ်ကောင်စီဘက်ကသဘောတူလက်ခံဖို့တော့လိုအပ်ပါလိမ့်မယ်
။ဧပြီလ24ရက်နေ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဂျာကာတာအစည်းအဝေးတက်ပြီးဧပြီလ26ရက်နေ့မှာတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာစစ်ကောင်စီကချမှတ်အကောင့်ထဲပေါ်နေတဲ့ရှေ့လုပ်ငန်းစဉ်9ရက်ကိုအထောက်အကူဖြစ်ခဲ့ရင်မြန်မာနိုင်ငံအခြေအနေတည်ငြိမ်လာရင်အာဆီယံနိုင်ငံတွေရဲ့အကြံပြုချက်တွေကိုအပြုသဘောစဉ်းစားပေးမယ်ဆိုပြီးဖော်ပြပါတယ်။တစ်ဆက်တည်းအဲ့ဒီဧပြီလ26ရက်နေ့မှာလုပ်တဲ့စစ်ကောင်စီအစည်းအဝေးမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတည်ရင်းတည်ငြိမ်မှုအပေါ်မူတည်ပြီးမှသာအာဆီယံကအဆိုပြုတဲ့မြန်မာနိုင်ငံကိုလာရောက်လို့တဲ့ခီးစင်တွေကိုစဉ်းစားသွားမယ်ဆိုပြီးပြောဆိုခဲ့ပါတယ်။တကယ်တော့စစ်ကောင်စီရဲ့ရှေ့လုပ်ငန်းစဉ်9ရက်ဆိုတာဟာ2020မဲဆင်းတွေကိုပြန်စစ်အရေးပေါ်ကာလနိုင်ငံတည်ငြိမ်အောင်လုပ်နောက်ဆုံးကြရင်စစ်ကောင်စီလက်အောက်မှာရွေးကောက်ပွဲအသစ်တစ်ခုလုပ်ပြီးအဲ့ဒီရွေးကောက်ပွဲမှာအနိုင်ရသူကိုအာဏာလွှတ်အပ်ဆိုတာမျိုးပဲဖြစ်ပြီးဘယ်နိုင်ငံရေးအင်အားစုနဲ့ဆက်ဆက်ညှိနှိုင်းတာမျိုးမှမပါဝင်ပါဘူးပြောရရင်တော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာအာဆီယံနိုင်ငံတွေရဲ့မြန်မာအရေးကြားဝင်ဖြည့်ရှင်းပေးမယ့်အစီအစဉ်ကိုလက်ခံလိုပုံမရဘူးလို့ကောက်ချက်ချနိုင်ပါတယ်ဒါကြောင့်လဲနောက်ထပ်တလကျော်ကြာတဲ့အထိအာဆီယံရဲ့အစီအစဉ်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဘာမှမတုတ်ပြန်ခဲ့တာဖြစ်ပါတယ်။တကယ်တကယ်စစ်ကောင်စီဘက်ကအာဆီယံနိုင်ငံတွေရဲ့အစီအစဉ်ကိုလက်ခံမယ်ဆိုရင်လုပ်ငန်းတွေစတင်နိုင်ဖို့ကိုယ်စားလှယ်တယောက်ခန့်အပ်တာကိုသဘောတူဖို့လိုပါတယ်။သဘောတူရုံနဲ့မကအဲ့ဒီကိုယ်စားလှယ်ရဲ့မြန်မာနိုင်ငံကိုလာမဲ့ခီးစဉ်တွေကိုခွင့်ပြုရမှာဖြစ်တယ်လို့ထောက်ချခံလိုက်ရတဲ့ NLD အစိုးရခေါင်းဆောင်လွှတ်တော်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခွင့်ပေးရမှာဖြစ်ပြီးနောက်ဆုံးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ကိုယ်တိုင်ဒေါက်ဆန်းစုကြည်အပါအဝင်ထောက်ချထိမ့်သိမ့်ခံနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးစကားပြောတာတွေလုပ်ရပါလိမ့်မယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီဘက်ကအဲ့ဒီလိုတွေ့ဆုံဆွေးနွေးမှုတွေလုပ်လာလိမ့်မယ်။ဒါမှမဟုတ်လှုပ်လာအောင်အာဆီယံကိုယ်စားလှယ်ဘက်ကစီယုံဆွဲဆောင်နိုင်လိမ့်မယ်ဆိုတာမျိုးကတော့ညှော်လင့်လို့ရစကောင်းတဲ့အရာမျိုးမဟုတ်ပါဘူး
။အခြားတစ်ဖက်ကပြန်ကြည့်လိုက်ရင်လည်းအာဆီယံနိုင်ငံတွေထဲမှာဒီမိုကရေစီနှီးကြရွေးကောက်တင်မြှောက်လိုက်လို့တက်လာတာမဟုတ်တဲ့တနည်းနည်းနဲ့အာဏာရှင်စနစ်ကျင့်သုံးနေတဲ့အာဏာပိုင်နိုင်ငံတွေကအများစုကြီးဖြစ်နေတာပါ။မြန်မာအိမ်ကြီးချင်းထိုင်းနိုင်ငံဆိုရင်တော့အာဏာသိမ်းစစ်ကောင်ဆောင်ကသူ့ဘာသာသူရွေးကောက်ခံအစိုးရဝန်ကြီးချုပ်ဖြစ်အောင်ဖန်တီးထားသူတယောက်ပဲဖြစ်နေပါတယ်။အဲ့လိုအာဏာပိုင်နိုင်ငံတွေအများစုနဲ့ဖွဲ့စည်းထားတဲ့အာဆီယံအဖွဲ့ကြီးအနေနဲ့ဆက်အနာသိမ်းလိုက်လို့ပြဿနာအများကြီးတက်နေတဲ့ပြည်တွင်းစစ်နဲ့ကြရှုံးနိုင်ငံအဖြစ်ကိုဦးတည်နေတဲ့နိုင်ငံတနိုင်ငံကိုပြဿနာတွေပြင်းကြီးပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာအောင်ဘလောက်တွန်းတွန်းတက်တက်ဖိအားပေးမလဲဆိုတဲ့ကိစ္စကလည်းတံတရားဖြစ်เสียအများကြီးရှိနေပါတယ်။ဒီချက်လက်တွေကိုသုံးသပ်ကြည့်လိုက်ရင်မြန်မာပြည်တွင်းရဲ့ပြဿနာတွေပြည်လည်စေရေးအာဆီယံနိုင်ငံတွေရဲ့ကြဝင်ညှိနှိုင်းဆောင်ရွက်ပေးမယ့်အစီအစဉ်ဟာကြီးမားတဲ့အကျိုးသက်ရောက်မှုတွေဖြစ်ပေါ်လာလိမ့်မယ်ဆိုပြီးမျှော်လင့်လို့တော့မရနိုင်ဘူးကြောက်ပ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့ VOE တိကျတော်ရရှင်တွေကိုမြစ်တာဒေလက်ဆောင်မြန်မာသတင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်။Messenger ကရေးလာတဲ့တော်ရရှင်တယောက်ကတော့ internet ဖြစ်နေခြင်း radio လေးကိုအားကိုးရပါတယ်ဆိုပြောပြောလာပါတယ်ဒီတော်ရရှင်ကသူ့ကိုနေ့စဉ် email သတင်းတော်လည်းပေးပို့ပေးပါတယ်ဟုတ်ကဲ့နာမည်ပေးလိုက်ပါတယ်နော်အခုလို VOA အစီအစဉ်ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နောက်ထပ်တော်ရရှင်တယောက် ဆောလင်းဆိုတဲ့တော်ရရှင်ကတော့သူ့ရဲ့ဒီ Facebook အပိတ်ခံရတဲ့စာမျက်နှာလေးကို screenshot ရိုက်ပြပြီးတော့ရေးလာပါတယ်။ UA post မှာ comment လေးတခုဝင်ရေးလိုက်မိပါတယ်။ Facebook ကပိတ်လိုက်ပါတယ်တဲ့။ဒီ Facebook ကနေပြီးတော့ဘာကြောင့်ပိတ်ရလဲဆိုတဲ့အကြောင်းပြချက်ကိုကြည့်တော့ hate speech ဒီအမုန်းတရားပြန်ပွားအောင်ရေးသားမှုလို့ပြောထားပါတယ်နော်။ကျမထင်တော့သူတို့တားမြစ်ထားတဲ့စကားလုံးတွေသူတို့ဒီဘာသာရေးရလူမျိုးရေးရဒီလိုမျိုးစော်ကားတယ်လို့သူတို့ယူဆတဲ့အတုံးနှုံးတချို့ကိုသူတို့ပိတ်ပင်ထားပါတယ်။အဲ့လိုအတုံးနှုံးတွေနဲ့ Facebook စာမျက်နှာမှာရေးသားမိတဲ့အခါမှာသူတို့ဒီ24နာရီပိတ်တာမျိုးတို့အပေါ်အချိန်အတိုင်းတာတစ်ခုထိဒီ Facebook အကောင့်ကိုပိတ်တာမျိုးရှိခဲ့ပါတယ်ရှင်။ကျမတို့ video ကတော့ပိတ်တာမဟုတ်ပါဘူးနော်။ video ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာပါဒီချက်မှာတော့အခုတလောလူပြောများနေတဲ့ဒီအကြောင်းတွေပြန်ဖွင့်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတဲ့စာတွေကိုအရင်ဖော်ပြပေးကြပါမယ်မြန်မာနိုင်ငံမှာဇွန်လ1ရက်နေ့ကပဲအခြေခံပညာကျောင်းတွေပြန်ပြီးဖွင့်လှစ်ပေးပါရင်ဒါဟာစစ်အာဏာသိမ်းထားတဲ့ကာလအတွင်းမှာပထမဦးဆုံးအချိန်ကျောင်းတွေပြန်ဖွင့်လာလဲဖြစ်ပါတယ်။တကယ်တမ်းကျောင်းတက်တဲ့ကျောင်းသားအရေးအတွက်ကလည်းနည်းသလိုနောက်ပြီးတော့ CDM အကြမ်းဖက်လှုပ်ရှားမှုမှာပါဝင်နေလို့ကျောင်းတွေမှာစာသင်ပေးတဲ့ဆရာဆရာမအရေးအတွက်ကလည်းတော်တော်နည်းလို့ဆိုပါတယ်။ကျောင်းတက်မတက်ဆိုတာပေါ်မှာလည်းသဘောထားမျိုးစုံကြားရပါတယ်။ဒီမှာကြောင်းမတက်ဘူးကြောင်းတက်မယ်ဆိုတာတွေကတော့ကလေးတွေရဲ့ကိုပိုင်ဆန္ဒမိဘတွေရဲ့ဆန္ဒနဲ့ပို့ပြီးတော့သက်ဆိုင်သွားပါပြီနော်ဒီကိစ္စနဲ့ပတ်သက်ပြီးရေးလာတဲ့တော်ရရှင်ဆရာတယောက်ကတော့
အခုကြောင်းတက်နေတဲ့ကြောင်းသားကြောင်းသူတွေမှာအပြစ်မရှိနိုင်ပါငါလိုစာမတက်ရင်ငါလိုဖြစ်မယ်ဆိုတဲ့မိဘတွေကြောင်းထားပြီးတာအပြစ်ကိုစိုးဝဲရမရှိရခင်ကလေးကပြသန်းထားတဲ့ပညာရေးစနစ်ဒုငယ်စဉ်ကဖြတ်တန်းခဲ့ရတဲ့ education မဟုတ်တဲ့ education စနစ်အားကျွန်တော်တို့ကျမတို့မငင်းနိုင်ပါအမတ်တွေကောင်းလို့အဆင့်တွေရလို့ great EBC တွေရလို့ပညာရှင်စီးရင်ဝင်ခဲ့ရင်တော့အသိပညာအတတ်ပညာကိုသင်ကြားပြသပေးနိုင်သောပညာရှင်များအလုတ်ထုတ်ခံထားနေရပါသည်။ကျောင်းတက်မိတဲ့မင်းတို့လေးတွေကအပြစ်မရှိ၊ကျောင်းထားမိတဲ့မိဘတွေကတာဝန်ကြီးသည်စစ်အာဏာရှင်စနစ်အလိုမရှိ
။ဒါကတော့အခုပြီးခဲ့တဲ့ရက်ပိုင်းပြမှာပဲပြန်ပြောဖွင့်သွားတဲ့အခြေခံပညာကျောင်းတွေမှာကျောင်းတက်မတက်ဆိုတာနဲ့ပတ်သက်ပြီးတော့သရရှင်တွေရေးလာကြတဲ့ထေကစာတချို့ကိုဖော်ပြပေးခဲ့တာပါ။တခြားကိစ္စရပ်တွေနဲ့ပတ်သက်ပြီးရေးလာတဲ့သတင်းရှင်တွေရဲ့စာရေးထဲမှာဆိုရင်တော့ VOE လုံခြုံရေးရာ Facebook အကောင့်နာမည်လေးမပြောမိဖို့ခွင့်တောင်းပါရစေ။အမြဲအားပေးလျက်ပါလို့ရေးလာတဲ့သတင်းရှင်က VOE ကတဆင့်သတင်းစကားပါချင်ပါတယ်လို့ဆိုလာပါတယ
်။ VOE မင်္ဂလာပါခင်ဗျာ။ကျွန်တော် VOE ကနေတဆင့်စစ်ကောင်စီအကြမ်းဖက်သမားတွေကိုသတင်းပါပါရစေဗျာ။ကျွန်တော်က2003ခုနှစ်နောက်ဖွားလူငယ်တယောက်မှုမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေအထူးသဖြင့်စစ်တပ်ကအာဏာသိမ်းတာပြည်သူတွေကိုဖိနှိပ်နှင်းဆဲတပ်ဖြတ်တာတွေကိုမမြင်ဘူးခဲ့ပါဘူး2021ခုနှစ်အာဏာသိမ်းမှစစ်တပ်ရဲ့ပြည်သူအပေါ်ဖိနှိပ်မှုတွေကိုလက်တွေ့မျက်မြင်ထင်ရှားသာတွေ့ခဲ့ရပါပြီအခုဆိုပြည်သူအားလုံးကရဲနဲ့စစ်တပ်ဆိုယွန်းရှာဆက်ဆုပ်မုန်းသိမ်းနေပါပြီကျွန်တော်ပြောချင်တာကတော့မြန်မာပြည်သူတွေချစ်ရတဲ့ပြည်သူတပ်မတော်ကဘာကြောင့်လက်နက်မဲ့ပြည်သူတွေကိုရဲရဲဆက်ဆက်တက်ရက်တာလဲကျွန်တော်သိခဲ့တာကတပ်မတော်ဆိုတာကနိုင်ငံတော်နဲ့ပြည်သူတွေကိုကာကွယ်စောင့်ရှောက်ရမယ်ဆိုတာပါပဲအခုတော့ရဲနဲ့တပ်မတော်သားတွေကပြည်သူတွေရဲ့ယုံကြည်အားကိုးမှုတွေချစ်ခင်မြတ်လို့တန်ဖိုးထားမှုလေးစားအားကျအတူယူမှုတွေကိုမိမိတို့ခေါင်းဆောင်အသွင်နဲ့ရိုက်ချိုးအလွဲတုံးစားပြုလုပ်ခဲ့တာပါပဲတပ်မတော်ဟာနိုင်ငံတော်နဲ့ပြည်သူအသွက်ဖြစ်ရမှာမို့ပြည်သူချစ်သောတပ်မတော်သားကောင်းများဖြစ်စေချင်ပါတယ်ပြည်သူတွေလိုလားတဲ့အစိုးရဆိုတာဘယ်သူလဲဆိုတာလည်းတက်တည်နေရှိပါတယ်အခက်အခဲတွေကိုယ်စီရှိနေမှသိပေမဲ့ပြည်သူဘက်ကရက်တည်ပေးဖို့တောင်းဆိုချင်ပါတယ်ပြည်သူတမတော်သားများအတွက်ကုန်ယူခြင်းပါလေဗျာ
။ဒါကကျန်းစီလူငယ်တယောက်သူ့ရဲ့အမြင်သဘောထားကိုရေးလာတာဖြစ်ပါလေ။မိုးမဆိုတဲ့သွားရှင်ကတော့ရင်ထဲမှာမချီအောင်ခံစားရပါလေရှင်။ကိုကျင်းလဲစာပါလေ။အရေးတော်ပုံအမြန်ဆုံးအောင်ပါစေလို့ဆုတောင်းပါလေဆိုပြီးတော့စာတူလေးရေးလာပါလေ။ရင်ဖွင့်လာတဲ့သွားရှင်ရဲ့စာရီထဲမှာနေမင်းဆိုတဲ့သွားရှင်ကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အနေငယ်ရင်ဖွင့်ခြင်းပါလေဆိုပြီးတော့သူမြင်တဲ့နိုင်ငံရေးအမြင်တစ်ခုကိုရေးလာပါရစေ
။မင်္ဂလာပါ VOE မြန်မာပြည်နဲ့ပတ်သက်ပြီးအနေငယ်ရှင်းပြခြင်းလို့ပါ။စစ်တပ်ကို NUG ကအနိုင်ရခဲ့ရင်တော့တရုတ်ရဲ့အခန်းကဏ္ဍကမပြီးနိုင်သေးဘူးလို့ထင်ပါတယ်။ပြီးတော့ American နဲ့အပြည့်မှုမှာတရုတ်ကအိမ်ကွင်းအနေနဲ့ကစားရတဲ့မြန်မာအရေးမှာအာဆီယံကလည်းတရုတ်ဘက်မှရှိနေတယ်လို့မြင်ပါတယ်။ဘယ်လိုနည်းပဲဖြစ်ဖြစ်တရုတ်ကမြန်မာကိုသူရင်ခွင်တဲကအပြောက်ခံမှာမဟုတ်ပါဘူးပထဝီနေသားရ အချက်ချာကြတဲ့မြန်မာကိုအိန္ဒိယသမုဒ္ဒရာရဲ့ထွက်ပေါင်းလဲဖြစ်တဲ့အတွက်စစ်တပ်ကနိုင်ငံအာဏာကိုမထိန်းနိုင်ခဲ့ရင်ကျူဘာရေလိုပဲရုရှားနဲ့တရုတ်အကူအညီနဲ့မြန်မာမျိုးပေါ်မှာစစ်အခြေစိုက်စခန်းတွေအခြေချောက်ခွင့်ပေးပြီးနိုင်ငံရေးကိုဖြည့်ဆင်းလာနိုင်မယ်လို့ထင်ပါတယ်။ဒါကကျွန်တော်တူဒီရဲ့အမြင်ဖြစ်ပါတယ်။မြန်မာပြည်တွင်စစ်ဖြစ်ကိုဖြစ်မယ်လို့လည်းမြင်ပါတယ်။အဆုံးသတ်နိုင်မယ့်အကြောင်းတရားလည်းမရှိပါဘူး။ရှိလို့ရှိပါတယ်။မဖြစ်နိုင်လို့ပါ။စားကြောင်းတွေရှိနေလို့ဒီလောက်ပါပဲ။နောက်ရေးခွင့်ရရင်ထပ်ရေးချင်ပါသေးတယ်။အခြေအနေတွေပိုဆိုးလာတော့မယ်။မြန်မာပြည်အတွက်စိတ်မကောင်းပါဘူး
။ဒါတော့ရှင်နေမင်းရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတာပါ။မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးစီးပွားရေးပတ်ခန့်နဲ့ပတ်သက်ပြီးတော့သူကတော့အကောင်းဘက်ကမမျှော်လင့်မှုရင်လိမ့်မိတယ်လို့ဆိုလာပါတယ်။ဒီလိုမျိုးမြန်မာနိုင်ငံအာဏာသိမ်းထားတဲ့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားစီးပွားရေးပတ်ခန့်တွေဖြစ်နေတဲ့အတွက်ကြောင့်မလို့ဒေသခံပြည်သူတွေတောင်းနဲ့ချီပြီးတော့ဘေးလွတ်ရာကိုရှောင်ကွင်းနေကြရပါတယ်နော်။တောရီတောင်တွေထဲမှာဒီရာသီဥတုတံကိုလည်းခံစားနေကြရပါတယ်။အကူအညီတွေအရေးပေါ်လိုအပ်နေတဲ့အတွက်ကြောင့်မလို့နိုင်ငံတကာကလည်းအကူအညီတွေကိုအမြန်ဆုံးပေးဖို့ဖိအားပေးမှုတွေရှိပါတယ်။ဒီမှာတောရရှင်တောသားလေးအမီမဖော်လို့သူပါဆိုပြီးတော့တောရရှင်ဒီဒုက္ခတွေနဲ့ပတ်သက်တော့ရေးလာတဲ့စာတစ်စောင်ကိုဖော်ပြပေးချင်ပါတယ်
။မင်္ဂလာပါ။စစ်ပွဲဖြစ်ရင်ပြည်သူတွေကဘုန်းကြီးကျောင်းစာသင်ကျောင်းတွေမှာခူလုံရမယ်မဟုတ်ပါလား။အခုတော့ဘုန်းကြီးကျောင်းအတော်များများနဲ့စာပင်ကျောင်းလိုအဆောက်အုံတွေမှာအကျန်းဖက်အဖွဲ့မအားလာတက်တွေကပဲနေရာအပြည့်ယူထားကြတာပြည်သူတွေမျက်မြင်ပဲဖြစ်ပါတယ်။ဘုန်းကြီးကျောင်းကဆရာတော်တွေခွင့်ပြုချက်နဲ့ဝင်လာတာပါလို့ပြောရအောင်သူတို့ကလက်နဲ့နဲ့လာတောင်းကြတာလေ။ဒီတော့ပြည်သူတွေကဘယ်မှာခိုနာရမှာပါလဲ။မြင့်မြတ်တဲ့ဖရာကျောင်းဘုန်းကြီးကျောင်းတွေမှာလူသက်သမားတွေနေရာယူတာဟာမသင့်တော်တဲ့အလုပ်ပဲမဟုတ်ပါလား။ဆိုင်သူအနေနဲ့အမြင်မတော်လို့ယင်ဖွင့်လိုက်ရတာပ
ါအမြင်မဖော်ခြင်းတဲ့ဒေါသလေးသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါလေရှင်အခုဆက်ပြီးတော့ view ကိုရေးလာတဲ့ယင်ဖွင့်စာတွေထဲမှာဆိုရင်တော့မြမပြည်မကအမိန်ကလေးတွေကိုတတိပေးခြင်းပါတယ်ဆိုပြီးတော့တော်ရှင်ဝါဒေတာမှာနေထိုင်တဲ့ချစ်လားဟုဆိုတဲ့သူရေးလာတဲ့စာကိုဖော်ပြပေးခြင်းပါတ
ယ်မြမပြည်မအလုရှားပါလို့မြမမင်းကလေးအတော်များများကဝါပြည်တဲ့ကိုခိုးပြီးဝင်လာကြတာတွေရှိပါတယ်ပြီးတော့ပြည့်စုံအလုပ်အတင်းချက်လုပ်ခိုင်းတာခံလို့ထွက်ပြေးကြတဲ့မိန်းကလေးတွေလည်းရှိပါတယ်။ကျမခေါ်ပြီးစောင့်ရှောက်ထားတာတွေလည်းရှိတယ်။ကလေးမလေးတွေကိုမြမပြီကနေလမ်းစိတ်ခံခေါ်လာပြီးအလုပ်ရှာပေးမယ်အလုပ်တွေရှိတယ်ဆက်ချုပ်လို့ရတယ်ဟိုတယ်ဝန်ထမ်းလုပ်ရမယ်ဒီလိုပြောပြီးခေါ်လာတာဒီဝါပြည်ရောက်တော့ပြည့်စုံအလုပ်အတင်းလုပ်ခိုင်းရောပြီးတော့လူအားကတော့မပြီးပဲလမ်းစိတ်ဖြတ်မယ်လို့အဲ့လိုပေါ့လေအနိုင်ကျင့်ခေါင်းပုံဖြတ်တာတွေကျမစီရောက်လာတဲ့မိန်းကလေးတွေကပြောပြတာပ
ါ။ဒါကပြည်တွင်းမှာခက်ခဲလို့ဝါဒေတာကိုလာပြီးတော့အလုပ်လုပ်ကင်ကြတဲ့မိန်းကလေးတွေတတိချားတဲ့အချက်ဆိုပြီးတော့ရေးလာတဲ့သောရရှင်ကိုအားလုံးသိဖို့အတွက်ဝေမျှလိုက်တာဖြစ်ပါရဲ့နော်။စာဝတ်နေရေးအတွက်ရုန်းကန်တဲ့နေရာမှာတတိရှိနိုင်ကြပါစေလို့ဆန္ဒပြုမိပါတယ်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှလည်းရက်ချင်ပါတယ်ရှင်။ဒေးတောင်းလာတဲ့သောရရှင်ကိုဆက်ပြီးတော့အလှည့်ပေးချင်ပါတယ်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒီလက်ဆောင်ကဏ္ဍမှာစေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးကြတာအမှတ်855ရန်ကုန်စာလိုက်ကြီးစုပြစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်ပြအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်ရဲ့ကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုဆက်ပြီးတော့ဒေတောင်းလာတဲ့သောရရှင်တွေအတွက်အလှည့်ပေးကြမှာ誒မြန်မာနိုင်ငံကပြည်သူတွေအတွက်အခုချိန်မှာစိတ်ဓာတ်မကြစေဖို့တချင်းလေးတစ်ပုဒ်နဲ့အားပေးကြမှာ誒ဆိုတော့ရေးလာပြီးတော့တောင်းလာတဲ့သောရရှင်တယောက်ကတော့ခိုင်တူးတည်ဆူထားတဲ့အားလုံးကိုကြော်ဖြတ်ရမယ်ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါလို့ပြောလာပါတယ်။ဒ ဒီတော့ဒီတစ်ပတ်ဒီတော်ရှင်တောင်းဆိုထားတဲ့တခြင်းလေးထုတ်လွှင့်ပေးကြပါရစေ။ဒီတခြင်းလေးကိုအားလုံးနှစ်ခြိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နော်။ ဆိုဖြတ်ရမယ်ဆိုတဲ့တခြင်းနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာရင်ပြည်ရင်းမြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရှင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ခြင်းဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ပြည်ရင်းမြန်မာပိုင်း Facebook စာမျက်နှာနဲ့ဖုန်းပေါ်ကပြည်ရင်းအင်တာနက်စာမျက်နှာနဲ့ဖုန်းပေါ်ကပြည်ရင်းအက်ဒီမှာသွားပြီးနားဆင်နိုင်ပါတယ် ကျမတို့ရဲ့ internet ဆာမျက်နှာလေးစာကတော့bambies.voanews.com ဖြစ်ပါတယ်ကျမအေးသနာကျော်ပါ VOA ကိုလည်းစာရေးကြပါအောင်နော်တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးသတင်းတွေကသူကြားဆိုတဲ့အစီအစဉ်ကိုကျွန်မညီညွတ်လင်ကတင်ဆက်ပေးထားပါတယ်။အခုဆိုလာတဲ့နေ့မှာကျင်းပတဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့ရဲ့နှစ်စဉ်ညီလာခံမှာမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ဖြစ်မြန်မာစစ်ကောင်စီတရားဥပဒေကို WHO ကစိုင်းရမ်းခဲ့တဲ့ဆိုတဲ့သတင်းတွေကိုကြားခဲ့ရမှာပါ။ကုလသမဂ္ဂရဲ့ကျန်းမာရေးဆိုင်ရာအဖွဲ့အစည်းကြီးတစ်ခုကဒီလိုလှုပ်ဆောင်တာကလည်းပထမဆုံးအကြိမ်ဖြစ်ပါတယ်။ WHO ဆိုတဲ့ကမ္ဘာကျန်းမာရေးအဖွဲ့အစည်းကြီးအကြောင်းဒီတစ်ပတ်တင်ပြထားပါရရှင်။ ကမ္ဘာပေါ်က
ကျန်းမာရေးနဲ့ပတ်သက်တဲ့သတင်းတွေထဲမှာ WHO လို့ခေါ်တဲ့ကမ္ဘာကျန်းမာရေးအဖွဲ့အစည်းဆိုတာကိုမကြာခဏဆိုသလိုကြားကြနေကြရမှာပါ World Health Organization WHO ဆိုတဲ့ဒီကမ္ဘာကျန်းမာရေးအဖွဲ့အစည်းကိုလူသားတွေရဲ့ကျန်းမာရေးဆိုင်ရာကိစ္စတွေကိုညီဆောင်ရွက်နိုင်မှုလွန်ခဲ့တဲ့နှစ်ပေါင်း80ကျော်ကတည်းကကုလသမဂ္ဂရဲ့အထူးအဖွဲ့အစည်းကြီးတစ်ခုအနေနဲ့စတင်အဖွဲ့အစည်းထူထောင်ခဲ့တာပါကမ္ဘာတစ်ဝှမ်းနဲ့ကမ္ဘာနေရာဒေသတချို့မှာကြာရောက်တတ်တဲ့ယောဂဗေဒတွေကိုကာကွယ်တိုက်ခိုက်ကုသမှုအတွက်စေဝါအထောက်ပံ့တွေကူညီမှုပေးနေတာတွေအပြင်လူသားတွေရှူဆိုင်နေတဲ့လူမှုတန်ရှင်းမှုဒီအငြင်းကင်းရှင်းပြီးတန်ရှင်းတဲ့အစားအစာနဲ့ရေရရှိနိုင်မှုအတွက်တွေကိုကမ္ဘာကုလသမဂ္ဂရဲ့ချမှတ်ထားတဲ့နည်းလမ်းတွေနဲ့အညီ WHO ကအဓိကထားဆောင်ရွက်ပေးနေတာဖြစ်ပါတယ်WHO မှာလောလောဆယ်တော့မြန်မာနိုင်ငံအပါအဝင်အဖွဲ့ဝင်နိုင်ငံပေါင်း194နိုင်ငံရှိပါတယ်။ကမ္ဘာအနှံ့ရုံးဝဲပေါင်းက150ကျော်နဲ့ WHO ရဲ့ရုံးချုပ်ကတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့တော်မှာရှိပြီးနေရာအနှံ့ဝန်ထမ်းအားလုံးပေါင်း9000ကျော်ရှိပါတယ်။ဒါ့အပြင် WUN လို့ခေါ်တဲ့ WHO ရုံးကိုလည်းနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာဖွင့်လှစ်ထားပါတယ်။WHO ရဲ့လုပ်ငန်းကဏ္ဍအသီးသီးကိုအကောင့်ထဲပေါ်ဆောင်ရွက်ကြတဲ့ဌာနတွေအဖွဲ့ငယ်တွေထားရှိပြီးအဲ့ဒီအဖွဲ့ငယ်ဌာနတွေကို Governing Body လို့ခေါ်တဲ့အုပ်ချုပ်ရေးအဖွဲ့ကြီးကဦးဆောင်ပါတယ်။အုပ်ချုပ်ရေးအဖွဲ့ကြီးရဲ့အဓိကအကြောင်းဝင်ခံတွေကတော့ညွှန်ကြားရေးမှုချုပ်နဲ့အတူသက်ဆိုင်ရာလုပ်ငန်းကျွမ်းကျင်သူအစ်စ်မြေညွှန်ကြားရေးမှုတွေဖြစ်ကြပါတယ်။ WHO နဲ့သက်ဆိုင်တဲ့မူဝါဒရေးရာကိစ္စတွေဆွေးနွေးထားဖို့အတွက်ကတော့ WHO ညီလာခံကျင်းပပြီးအဲ့ဒီညီလာခံကိုအဖွဲ့ဝင်နိုင်ငံတွေရဲ့ကိုယ်စားလှယ်တွေကတက်ရောက်ကြရပါတယ်။ WHO ရဲ့အဓိကရမွန်ွေကတော့အဖွဲ့ဝင်နိုင်ငံတွေကနိုင်ငံတစ်ခုချင်းစီရဲ့ GDP ပေါ်အခြေခံပြီးရဟိုင်းနှုန်းအလိုက်ခွဲဝေထည့်ဝင်ကြရပါတယ်။ဒါ့အပြင်တခြားအဖွဲ့အစည်းတွေပုဂ္ဂလိကလူရှင်တွေရဲ့လူငွေတွေကိုလည်းလက်ခံပြီးရမွန်ွေအဖြစ်အသုံးပြုပါတယ်။ကမ္ဘာတစ်ဝှမ်းကျန်းမာရေးဆိုင်ရာလုပ်ငန်းတွေလှုပ်ဆောင်တဲ့နေရာမှာပါဝင်ကူညီနိုင်မှုအတွေ့အမှုပညာအားကစားနိုင်ငံရေးစီးပွားရေးကျန်းမာရေးစရိမ်နဲ့ပဲဒီဒီကထင်ရှားသူတွေကို WHO ရဲ့ Goodwill Ambassador ချစ်ကြည်ရေးတန်တမန်တွေအဖြစ်နှစ်နှစ်တစ်ချိန်အတွင်းရေးမှူးချုပ်ကရွေးချယ်ခန့်အပ်ပါတယ်။ကမ္ဘာကျော်ဘောလိဝုဒ်မင်းသားကြီးအမီတာဘတ်ချန်နဲ့ Action မင်းသားဂျက်လီတို့လည်း WHO ရဲ့ Goodwill Ambassador အဖြစ်တာဝန်ယူခဲ့ကြပူပါတယ်။1948ခုနှစ်မှာဖွဲ့စည်းပြီးဖွဲ့စည်းပုံကိုအတည်ပြုခဲ့တဲ့အီတီလ9ရက်နေ့ကိုလည်းWorld Health Day ကမ္ဘာကျန်းမာရေးနေ့အဖြစ် WHO ကသတ်မှတ်ခဲ့ပါတယ်ရှင်။
ဒီနေ့ခုနှစ်နေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးတော့သတင်းအချင်းချုပ်ကိုတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာလေးလကျော်လာပြီဖြစ်ပေမဲ့ဆန္ဒပြပွဲတွေဆက်ရှိနေသေးဖြစ်သလိုစစ်ကောင်စီဘက်ကအကြမ်းဖက်ဖြိုခွဲမှုတွေရှိနေတဲ့အတွက်ဒီကနေ့မှလည်းအသက်ဆုံးရှုံးမှုတွေရှိခဲ့ပါတယ်။စကိုင်းတိုင်းဒေသကြီးရင်းမပင်မြို့နယ်စီလောင်ကျေးရွာအနီးကစီဆွဲတောင်မှာဒီကနေ့မနေ့အစောပိုင်းကစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားအပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ဒေသခံတအူးကြာဆုံးသွားကြောင်းပြည်တွင်းသတင်းမီဒီယာတွေမှာဖော်ပြပါတယ်။ဒါ့အပြင်လက်ရှိအချိန်ထိတခြားထိခိုက်ဒဏ်ရာရသူတွေလည်းရှိနေကြောင်းနဲ့စစ်ကောင်စီဘက်ကအင်အားထပ်ဖြည့်တာတွေရှိတာကြောင့်ဒေသခံတွေဘေးကင်းရာကိုထွက်ပြေးတင်းရှောင်နေကြရတယ်လို့ဆိုပါတယ်။စကိုင်းတိုင်းတွင်းကမုံရွာကလေးတစဲဟုံးမလင်းဘူးတလင်းမြို့တို့မှာလဲဆရာနာရှင်စန့်ကျင်ရေးစီဒီအန်ဝန်ထမ်းများအားဝိုင်းဝန်းထောက်ပံ့ပေးရို့အတွက်ကျောင်းသားလူငယ်တွေပါဝင်တဲ့ဆန္ဒပြပွဲတွေအစီအစီပြုလုပ်ခဲ့ကြပါတယ်။မြန်မာစစ်ကောင်စီအနေနဲ့ပြည်တွင်းတည်ငြိမ်မှုရရှိရေးအတွက်အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံနဲ့လက်တွဲလှုပ်ဆောင်သွားဖို့ဆန္ဒရှိကြောင်းအနာသိန်းစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမေအောင်လိုင်ကပြောကြားလိုက်ပါတယ်။အာဆီယံကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံခဲ့တဲ့အခြေအနေကိုမြန်မာနိုင်ငံဆိုင်ရာတရုတ်သံတမကြီးချန်ဟိုင်းနဲ့ဇွန်လ5ရက်နေ့ကနေပြည်တော်မှာတွေ့ဆုံစဉ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတရုတ်တံအမတ်ကိုပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံနေရာအတော်များများမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်နေတဲ့အပေါ်ထိုင်းနိုင်ငံအနေနဲ့စိုးရိမ်ပူပန်ကြောင်းနဲ့မြန်မာစစ်ကောင်းဆောင်တွေအနေနဲ့အာဆီယံနဲ့ရရှိထားတဲ့အချက်5ချက်ပါသဘောတူညီချက်အကောင့်ထယ်ဖို့ရေးကိုလိုလားကြောင်းထိုင်းနိုင်ငံကဒီကနေ့ပြောကြားလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာအပိလ24ရက်နေ့ကကျင်းပခဲ့တဲ့မြမအရေးအာဆီယံအရေးပေါ်အစည်းအဝေးအတွင်းရရှိခဲ့တဲ့သဘောတူညီချက်၅ခုကိုမြမဘက်ကအကောင့်ထယ်ဖို့ဆန္ဒရှိတယ်ဆိုတာမတွေ့ရကြောင်းထိုင်းနိုင်ငံရဲ့ဌာနပြောခွင့်ရတန်နီးစံကရရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။သတင်းရှင်တို့အခုနားဆင်ကြကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနှင်းကုန်နေညဘက်ထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေကို nasin jisu abe jare tu tu be jesu tin si bare bio tora shima ne de kwa myama naingan tu naingan da a long be ya ni a paung kin win nai ja ba se lo ya pat nai go a myan song suku nai ja ba se lo su taung pe lai bare chano ga do so win lai ma ba ya.